Welcome to the Voice of America in Burmese.
Mingla menekhe ma shin. Washington Bureau of VOA American အသံကနေ2018ခုနှစ် February 14ရက်ဗုဒ္ဓဘူးနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ဒီမှာအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျွန်မကခင်ရက်တက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်လွင်နဲ့အတူကြီးညာပေးမှာပါဣသရေလဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကိုအောက်ကလီလိုက်စားမှုနဲ့တရားစွဲဆိုဖို့အတွက်လုံနေကြတာနဲ့ပတ်သက်ပြီးသူ့ပေါ်မှာထိခိုက်မှုလုံးဝရှိမှာမဟုတ်ဘူးလို့ဝန်ကြီးချုပ်ကပြောကြလိုက်ပါတယ်။မစ္စတာကော်ဖီအန်နိုင်ရဲ့ရခိုင်ရေးအကြံပေးချက်တွေကိုလိုင်းနာလှုပ်ဆောင်ဖို့အတွက်အင်ကာနေကုလသမဂ္ဂလုံခြုံရေးကောင်စီမှပြုလုပ်တဲ့မြန်မာအရေးဆွေးနွေးပွဲမှာကုလသမဂ္ဂရဲ့ဒုတိယအကြီးအကဲကပြောကြလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်နီယာ
။ကောင်းပါပြီရှင်။သတင်းစီစဉ်နောက်ပိုင်းမှာလည်းမနေ့ကဒီကုလသမဂ္ဂလုံခြုံရေးကောင်စီမှပြုလုပ်တဲ့မြမအရေးစီဝေးပွဲမှာအဓိကဘာတွေအကျိတ်နဲ့ဆွေးနွေးခဲ့ကြသလဲဆိုတာနားဆင်ရမှာပ
ါ The causes of their flight have not been addressed and we have yet to see substantive progress on addressing
ဒါကတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကရခိုင်ပြည်နယ်ပြည်ထနာရဲ့အဓိကအကြောင်းရင်းနဲ့ပတ်သက်လို့တင်ပြသွားတာပါအဲ့ဒါကိုလည်းအပြည့်အစုံနားဆင်ရဖို့ရှိပါတယ်ဒါအပြင်ဒီလုံခြုံရေးကောင်စီမှဆွေးနွေးသွားတာနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဟောက်တိုဆွမ်းနဲ့ VOA ဆက်သွယ်မေးမြန်းခန်းကိုလည်းနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဓာတ်ရိုက်လေလံအစီအစဉ်ကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ကပြောပြပါအောင်ရှင
်။ဣသရေလဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကသူ့ကိုအောက်ကရီလိုက်စားမှုနဲ့ဆွဲချက်တင်ဖို့အတွက်ဘယ်အရေးအရာရှိကပဲအကြံပြုပြုတန်းဟာနောက်ဆုံးမှာတော့ဘာမှဖြစ်လာမှာမဟုတ်ကြောင်းလဲသူကဣသရေလနိုင်ငံကိုတာဝန်သိသည့်တစ္ဆာရှိနဲ့ဆက်ပြီးဥဆောင်မှာဖြစ်ကြောင်းအင်္ဂါနေ့ရုပ်သံကဏ္ဍတိုင်းပြည်ကိုပြောကြားလိုက်ပါတယ်။ဝန်ကြီးချုပ်ကအောက်ကရီလိုက်စားမှုတွေနဲ့ဆွဲချက်တင်နိုင်ကြောင်းရင်းတွေကအကြံပြုတယ်လို့ဣသရေလသတင်းတွေမှာဖော်ပြခဲ့ကြပြီးတဲ့နောက်အခုလိုဝန်ကြီးချုပ်ကပြောကြားလိုက်တာပါ။အောက်ကရီလိုက်စားမှုရှိတယ်လို့ဆက်ဆွဲထားတဲ့အမှုနှစ်ခုကိုလာတော်ကြာစုံစမ်းစစ်ဆေးမှုတွေပြီးဆုံးသွားကြတဲ့နောက်မှာအစိုးရရှေ့နေချုပ်ကတရားဆွဲဆိုမှုလုံးမလုံးဆုံးဖြတ်ရမှာဖြစ်ပါတယ်။အခုလိုဝန်ကြီးချုပ်ကိုတရားဆွဲဆိုတာကြောင့်သူရာထူးကနေနှုတ်ထွက်ပေးစရာမလိုဘူးလို့တရားရေးဝန်ကြီးအယလက်ချက်ကပြောပေမဲ့ဒီဆွဲချက်တွေကနေသူ့ကိုနှုတ်ထွက်ဖို့အတွက်တောင်းဆိုမှုတွေပေါ်လာနိုင်တယ်လို့ပြောပါတယ်။ဣသရေလဝန်ကြီးချုပ်နန်တန်ယာဟုဟာကျယ်ဝချမ်းသာသူတွေစီကလက်ဆောင်ပစ္စည်းတွေကိုလက်ခံပြီးသူတို့အကျိုးစီးပွားတိုးအောင်လုပ်ပေးခဲ့တယ်လို့အဆွတ်ဆွဲခံရတာဖြစ်ပါတယ်။ဒီထဲကတယောက်ကတော့ဣသရေလနိုင်ငံပေါ်ဟောလိဝုဒ်ထုတ်လုပ်ရေးသမားအာနန်မရှိလန်ဖြစ်ပါတယ်
။အမေရိကန်မျိုးသားထောင်လိုက်ဌာနညွှန်ကြားမှုဒန်ကော့စ်ကအထက်လွတ်တော်ထောင်လိုက်ကော်မတီရှေ့မနေ့ကထွက်ဆိုခဲ့တဲ့အထဲမှာထောင်လိုက်ဌာနရဲ့ကမ္ဘာတစ်ဝန်းချင်းချောက်မှုနဲ့ပတ်သက်တဲ့နိပတ်လေစီရင်ခံစားဆိုင်ရာကိစ္စတွေကိုပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့ WMD လို့ခေါ်တဲ့လူတွေအစုလိုက်ပုံလိုက်ပေးကြေးစေးတဲ့လက်နက်တွေဟာအမေရိကန်နဲ့မဟာမိတ်နိုင်ငံတွေကိုမွေးတော်တဲ့အနာဂတ်မှာသိသိသာသာအနေရဖြစ်လာနိုင်စေလိမ့်မယ်လို့သူကထွက်ဆိုခဲ့ပါတယ်။လာမယ့်နှစ်အတွင်းမြောက်ကိုရီးယားရဲ့ WMD လက်နက်တွေရဲ့အနေရဟာအများဆုံးဖြစ်လာနိုင်ပြီးတာဝေးပစ်ဒုံးလက်နက်စမ်းသပ်မှုတွေနျူကလ িয়ার ထိပ်ဖူးတပ်လက်နက်တွေအပြင်မြောက်ကိုရီးယားဟာဇီဝနဲ့ဓာတ်ရုလက်နက်အစီအစဉ်တွေကိုလည်းဆက်ပြီးတော့လုပ်နေတယ်လို့သူကသတိပေးခဲ့ပါတယ်။နော်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်ဟာအမေရိကန်ကိုတိုက်ခိုက်နိုင်မဲ့တာဝေးပစ်နျူကလ িয়ার ဒုံးလက်နက်တွေကိုထုတ်လုပ်ဖို့ဆုံးဖြတ်ထားတာဖြစ်တယ်လို့လဲကော့စ်ကထုတ်ဆိုခဲ့ပြီးတော့ဒီမြောက်ကိုရီးယားကောင်ဆောင်အနေနဲ့ဒီချက်ဟာသူ့နိုင်ငံလုံခြုံရေးအတွက်အရေးကြီးတယ်လို့ယူဆနေတယ်လို့လဲကော့စ်ကတော်တော်ရှိကိုထောက်ပြခဲ့ပါတယ
်ဒီအထက်လွှတ်တော်စုံစမ်းရေးကော်မတီရဲ့အကြံအစည်မှာပဲအမေရိကန်ပြည်ထောင်စုရဲ့နိုဗ ెంబ ာလကျင်းပမယ့်လွှတ်တော်ရွေးကောက်ပွဲတွေမှာရုရှားကနေဂျာဝင်နှောက်ရှက်ဖို့အတွက်တန်တိတ်ထန်ချထားတယ်လို့အမေရိကန်မျိုးသားထောင်လိုင်းအကြီးအကဲဒန်ကော့စ်ကအင်ကာနီမှာပဲပြောကြားခဲ့ပါတယ်။ဂျာဖြတ်နှောက်ရှက်မှုတွေလှုပ်ဆောင်မယ်ဆိုရင်အဓိကပြစ်မှတ်ထားနိုင်တာကဂျာဖြတ်ရွေးကောက်ပွဲပဲလို့ရုရှားကနေရှုမြင်နေကြောင်းအမျိုးသားထောင်လိုင်းအကြီးအကဲကအထက်လွှတ်တော်စုံစမ်းရေးကော်မတီရှေ့မှာအကြံအစည်မှာထပ်ဆိုတာပါ။ရုရှားကသူ့ရဲ့လူသိခန့်နဲ့အကျိုးစီးပွားရောလူသိမခန့်နဲ့အကျိုးစီးပွားတွေအတွက်ပါလှုပ်ဆောင်ရမှာတခြားနိုင်ငံတွေရဲ့ရွေးကောက်ပွဲတွေဟာအဓိကပြစ်မှတ်ထားနိုင်တဲ့နေရာတွေဖြစ်ကြောင်းလည်းမစ္စတာကိုချာပြောပါရယ်။အနည်းဆုံးတော့ဒီရွေးကောက်ပွဲကိုအသုံးချနိုင်ကြောင်းလည်းသူဟာလူမှုမီဒီယာတွေမဟုတ်မဟုတ်ဇလန်လှုပ်ကြံမှုတွေလူတွေကျဉ်းနာနားလည်မှုရှိတယ်လို့သတ်မှတ်တဲ့ပြောရေးဆိုခွင့်ရှိသူတွေကိုအသုံးချပြီးအမေရိကန်ပြည်ထောင်စုမှာနိုင်ငံရေး ကျွန်တော်တို့ရဲ့ကွာဟာမှုတွေနဲ့လူမှုရေးပြဿနာတွေဖြစ်အောင်ကြိုးစားနိုင်တယ်လို့လည်းသတိပေးပါတယ်။သူတို့ပြစ်မှတ်ထားတဲ့ကိစ္စအတွက်ဒီလိုအကုန်ကျစီတက်တာတဲ့လူမှုမီဒီယာတုံးတိုက်ခိုက်မှုဟာအမေရိကန်ကျိုးစီးပွားကိုအကြီးအကျယ်ချိန်ချောင်နိုင်စွမ်းရှိကြောင်းလည်းပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လူမှုကြီးကြပ်ရေး
ဆရာမူအရဥစားပေးမှုအလုံးကိုဖော်ပြထားတဲ့ဥပဒေမူကြမ်းကိုထက်လွတ်တော်မှာစပြီးတော့အခြေတင်နေဆွေးနွေးနေပါပြီ။ဥစားပေးမှုတွေတဲကတခုကတော့မိသားစုတွေပြန်လဲပေါင်းစည်းရေးပေါ်အခြေခံတဲ့လူမှုကြီးကြပ်ရေးစနစ်အစားအရေးအချင်းပေါ်အခြေခံတဲ့အမှတ်ပေးစနစ်ကိုအစားထိုးဖို့ဖြစ်ပါတယ်။ရေးချင်းပေါ်မူတည်တဲ့အမှတ်ပေးစနစ်တွေကကမ္ဘာမှာအသက်တော်မဟုတ်ပါဘူး။ဗြိတိန်နဲ့ဂျာမနီနိုင်ငံ American Dirons model will move GJ Sanya Senegal, the Midazuna Capes and Abatavitanko, Chasaku, Nagune Masadinga.
Few Americans and Menefem Nimavala seasonable, Menetown Igani Bro, Kunanaiti, Dinomida, Donzani, Kilohats, Goton Donga, Dinomida Lazy, Kilohats, Conlace Donga, Dinomida Lazy Ship, Kilohats, Chowting Adonane, Tudiana Iwama.
ဖိလပိုဂရန်ဒီကပြောပါတယ်ကုလသမဂလုံခြုံရေးကောင်စီမှာပြုလုပ်တဲ့အမြတ်မြန်မာအရေးဆွေးနွေးပွဲမှာကုလသမဂနိုင်ငံရေးအထူးတရာအကြီးအကဲမာရိုဆလက်ဂျန်ကာကမြန်မာစွအနေနဲ့ရခိုင်ပြည်နယ်ရဲ့အခြေခံပြဿနာကိုဖြေရှင်းရမှာကော်ဖီအန်အန်ဦးဆောင်တဲ့ရခိုင်အကြံပေးကော်မရှင်အကြံပြုချက်တွေကိုလက်တွေ့လိုက်နာအကောင့်တွေပေါ်ဖို့အတွက်တိုက်တွန်းခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရော
to write လလဆာရေးသားခွင့်ဆိုတဲ့စုကိုမြန်မာပြည်မှာဖန်ဆီးခံရတဲ့သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပေးဖို့ရွေးချယ်လိုက်ပါပြီမြန်မာနိုင်ငံမှာ2015ခုနှစ်နောက်ပိုင်းအခြေအနေတွေပိုပြီးတော့တိုးတက်ကောင်းမွန်လာမယ်လို့မျှော်လင့်ထားခဲ့ကြရတာကနေအခုလိုမျိုးလူခွင့်ရေးနဲ့သတင်းလလခွင့်အခြေအနေတွေပြန်ပြီးဆိုးလာတာဟာစိတ်မကောင်းဖြစ်စရာပဲလို့ဘဲအမေရိကဘက်ကလည်းပြောပါတယ်အခုလိုမျိုးသတင်းတော့နှစ်ဦးကိုစုပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေတွေပုံမှန်တစ်ကမ္ဘာလုံးကဆိုးရိမ်နေကြသေးပဲဆိုတာကိုပြသနိုင်ဖို့မျှော်လင့်တယ်လို့လည်းဆိုပါတယ်2018ခုနှစ်မေလ20ရက်နေ့ကျတော့ရှိရင်နယူးယောက်မြို့ကအမေရိကန်သဘောအင်းပြတိုက်မှာအဲ့ဒီကိုကျော်စိုးတို့ကိုပါလုံးတို့ကိုစုပေးမဲ့ခန္ဓာချင်းပတ်ပါလိမ့်မယ်
။တောင်အာဖရိကသမ္မတဂျက်ကပ်ဇူမာကိုယာလူကနေဖယ်ရှားဖို့အတွက်ဆုံးဖြတ်လိုက်ကြောင်းအာနာယာပါတီကပြောဆိုလိုက်ပါတယ်။သမ္မတဇူမာဘက်ကတော့ဆုံးဖြတ်ချက်ကိုလိုက်နာဖို့အတွက်အရေးလက္ခဏာမတွေ့ရသေးပါဘူး။ ANC ပါတီကောင်ဆောင်တွေကသမ္မတဇူမာနဲ့တွေ့ပြီးဆုံးဖြတ်ချက်အတိအပြေပြောဆိုပြီးဖြစ်ကြောင်းပါတီအတွင်းရေးမှူးကအင်္ဂါနေ့ဒန်းစာရှင်းလင်းပွဲမှာပြောပါတယ်။ ANC ပါတီရဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်တခုကိုအခြေခံပြီးဆုံးဖြတ်ခဲ့တာလို့လည်းသူကပြောဆိုခဲ့တာပါ။
ဒေါက်ခင်မြတ်သက်နဲ့ကိုကျော်အောင်လင်းတို့ကသတင်းတွေကိုပြောပြခဲ့တာပါအခုတော့မနေ့အင်္ဂါနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှပြုလုပ်တဲ့မြန်မာအရေးဆွေးနွေးပွဲမှာကုလသမဂ္ဂနိုင်ငံရေးရာဒုတိယအကြီးအကဲမီလိုဆာဗာဂျန်ချာနဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီတို့အစည်းအခမ်းတင်ပြမှုနဲ့ပတ်သက်လို့အသေးစိတ်ကိုဆက်ပြီးနားဆင်ပါရှင်ရခိုင်ပြည်နယ်ပြဿနာရဲ့အခြေခံအကြောင်းရင်းတွေကိုဖြေရှင်းရမှာကိုဖီယာနဲ့ဥဆောင်တဲ့ရခိုင်အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုမြန်မာအစိုးရအနေနဲ့လက်တွေ့လိုက်နာအကောင်အထည်ဖော်ဖို့ကုလသမဂ္ဂနိုင်ငံရေးရာဒုတိယအကြီးအကဲမီလိုဆာဂျန်ချာကအခုလိုတိုက်တွန်းသွားပါတယ
် As suggested by the final report of the Rakhine Advisory Commission
ရခိုင်ပြည်နယ်ကော်မရှင်ရဲ့တိုက်တွန်းချက်များအရရခိုင်နဲ့ရိုဟင်ဂျာလူ့ဖွဲ့စည်းညှက်ကြားမှာစစ်ဆင်ညှိနှိုင်းမှုဆွေးနွေးနိုင်မယ့်အခြေအနေဖန်တီးပေးဖို့တိခန့်နားလည်မှုတိုးပြီးတော့အခြေခံလူခွေရေးလေးစားလိုက်နာဖို့နိုင်ငံတကာစံနှုန်းတွေအရနိုင်ငံသားဖြစ်ခွင့်ဆောင်ရွက်ပေးဖို့မြန်မာအစိုးရအနေနဲ့ဦးစီးဆောင်ရွက်ဖို့တိုက်တွန်းပါတယ်ပြည်ပခဖြစ်ရတဲ့အခြေခံအကြောင်းရင်းတွေကိုဖြည့်ရှင်းပေးဖို့က ရရှိခံပြီးတော့စစ်မှန်တဲ့အခြေအနေကိုရှာဖွေနိုင်ရေးပဲဖြစ်ပါတယ်။ရိုဟင်ညာတွေနိုင်ငံမဲ့ဖြစ်နေတာကအဓိကပြဿနာလို့ကုလသမဂ္ဂကဒီဇိုင်းမမတ်ပြောခဲ့တာဖြစ်ပြီးဒီပြဿနာကိုမဖြစ်မနေဖြေရှင်းရမှာလည်းဖြစ်ပါတယ်။
ဒါပြင်ကချင်နဲ့ရှမ်းပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်လူသားချင်းစာနာမှုအခြေအနေကိုကုလသမဂ္ဂဘက်ကစိုးရိမ်မကင်းဖြစ်မိကြောင်းလည်းသူကအခုလိုပြောပါတယ
် We are concerned that fighting in Kachin and Northern Shan states has escalated in recent months
ကချင်နဲ့ရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဟာမကြသေးမီကတိုးပြီးတော့ဖြစ်ခဲ့တာကိုစိုးရိမ်မကင်းဖြစ်ပါတယ်အဲ့ဒီတိုက်ခိုက်မှုတွေကြောင့်ငြင်းငြင်းရေးစစ်ဆန့်ညှိနှိုင်းမှုတွေပေါ်အမှောင်ရိပ်ကျစေပြီးတော့လူခွေရင်းနဲ့လူသားချင်းစာနာမှုဆိုင်ရာစိုးရိမ်မကင်းဖြစ်မှုဟာတိုးစီခဲ့ပါတယ်။ကချင်ပြည်နယ်တနိုင်းမှာရက်သားတွေတပ်ဖြတ်ခံရတာ၊ဒဏ်ရတာတွေအပြင်တခြားရက်သား 9,000 လောက်တိုက်ပွဲဖြစ်တဲ့နေရာမှာပိတ်မိနေကြပါတယ်
။မကြသေးခင်ကထုတ်ပြန်လိုက်တဲ့ Writer သတင်းဌာနရဲ့ရခိုင်ပြည်နယ်မှာအစုလိုက်အပြုံလိုက်တပ်ဖြတ်ခံရမှုသတင်းအစီရင်ခံစာပါအချက်တွေကိုကုလသမဂ္ဂအနေနဲ့အထူးစိုးရိမ်မကင်းဖြစ်မိတယ်လို့ဒီအစီရင်ခံစာကိုရေးသားတဲ့ Writer သတင်းတောက်နှစ်ဦးဖမ်းဆီးခံထားရတာကိုအမြန်ဆုံးပြန်လွှတ်ပေးဖို့ Mr. Jansha ကအခုလိုမြန်မာအစိုးရကိုတိုက်တွန်းခဲ့ပါတယ်
။ Reuters has now published the story.
These journalists there working on. ရခိုင်ပြည်နယ်မြောက်ပိုင်းမောင်းနှောခရိုင်အင်းနီရွာမှာရွေးညာဆယ်ဦးအသက်ခံရမှုအကြောင်းဟာတိတ်ကိုခြောက်ခြားစရာဖြစ်ပါတယ်။ AP ကလည်းဘူးဒီတောင်မှာလူ၅ဦးအစုလိုက်အပြုံလိုက်အသက်ခံခဲ့ရတာကိုသတင်းထုတ်ပြန်ခဲ့ပါတယ်။ဒီသတင်းတွေနဲ့တခြားစိုးရင်ပေါ်ရာလူခွင်ရေးချိုးဖောက်မှုပြုနေတာဟာကုလသမဂ္ဂရဲ့အာရုံစိုက်မှုအရေးယူဆောင်ရွက်မှုပြုလုပ်ဖို့လိုအပ်နေပြီးဒါမှလည်းရေရှည်ခံတဲ့ညီညာရေးရရှိမှာဖြစ်ပါတယ်။
ဒါအပြင်လုံခြုံရေးကောင်စီအစည်းအဝေးမှာဂျော်ဒန်နိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီက Skype ဗီဒီယိုကနေတဆင့်ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကိုတိုက်ရိုက်တင်ပြဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံဘက်ဒုက္ခသည်တွေလုံခြုံစိတ်ချစွာပြန်နိုင်ရေးအဓိကအရေးကြီးဆုံးအချက်ကတော့ရိုဟင်ဂျာတွေရဲ့အခွင့်အရေးငကိုအတိုင်းပြန်ဖြစ်လာစေဖို့ဖြစ်ကြောင်းဖီလီပိုဂရန်ဒီကအကြံပြုပြောဆိုခဲ့ပါတယ
်။ But the causes of this crisis originate in Myanmar.
အခုဖြစ်နေတဲ့ဒဏ္ဍာရီအစမူရင်းစနစ်ကမြန်မာနိုင်ငံတည်းကဖြစ်ပါလေ။အဲ့ဒီအတွက်အဖြေရှာရမှာစစ်မှန်ပြီးမှန်ကန်တဲ့လုပ်ဆောင်မှုတွေနဲ့စတင်ရမှာပါ။ဒီလိုဆောင်ရွက်ဖို့အတွက်အဓိကအရေးကြီးဆုံးကတော့နေရရင်းပြန်မဲ့ဒုက္ခသည်တွေရဲ့အခွင့်အရေးတွေဖြစ်တဲ့ဆန္ဒအလျောက်ပြန်ဖို့လုံခြုံမှုရှိဖို့ဂုဏ်သိက္ခာရှိဖို့စတဲ့အခြေအနေတွေပါဝင်သူတို့ရဲ့အခွင့်အရေးတွေကိုငကိုမူလာတိုင်းပြန်ရရှိစေဖို့ဖြစ်ပါလေ။
မြန်မာနိုင်ငံကသူတို့နေရရင်းမှာနှစ်ပေါင်းများစွာကြာမြင့်လာတဲ့ပြင်းထန်တဲ့ဖိနှိပ်မှုတွေခွဲခြားဆက်ဆံမှုတွေရဲ့နောက်ဆက်တွဲဖြစ်လာတဲ့အကြမ်းဖက်မှုကြောင့်ရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးလောက်ဟာအချိန်တိုအတွင်းမြန်မြန်ဆန်ဆန်နဲ့ဝေယုံတုံးကားထွက်ပြေးလာကြတာဖြစ်ကြောင်းသူကဆိုပါတယ်။အခု6လကြာမြင့်လာတဲ့အချိန်မှာဒုက္ခသည်တွေထွက်ပြေးလာနှုန်းဟာတဖြည်းဖြည်းလျော့ကျလာပေမဲ့လည်းဆက်ပြီးရှိနေတော့မယ်လို့လုံခြုံရေးကောင်စီကမစ္စတာဂရန်ဒီကတင်ပြခဲ့တဲ့အပြင်ဒုက္ခသည်တွေဆန္ဒအလျောက်ဌာနေပြန်ရေးမှလည်းမြန်မာဘက်ကအခြေအနေတွေဟာအဆင်သင့်ဖြစ်မနေဘူးလို့သူကအခုလိုသတိပေးပြောကြားခဲ့ပါတယ
်။ The causes of their flight have not been addressed.
သူတို့ထပ်ပြီးရှင်းရတဲ့အကြောင်းအရာကိုအခုချိန်ထိဖြေရှင်းပေးနိုင်ခြင်းမရှိသေးပါဘူး။ပြီးခဲ့တဲ့ဆယ်စုနှစ်တည်းကဖြစ်လာခဲ့တဲ့ခွဲခြားဆက်ဆံမှုနဲ့သူတို့ရဲ့နိုင်ငံသားဖြစ်ခွင့်မပြုတဲ့အခြေခံအကြောင်းရင်းဖြစ်တဲ့အခွင့်အရေးတွေငင်းပယ်ခံရမှုစတဲ့အချက်တွေကိုထိထိရောက်ရောက်တိုးတက်မှုရှိအောင်ဖြေရှင်းဆောင်ရွက်ပေးတာမျိုးကျွန်တော်တို့မတွေ့မြင်ရသေးပါဘူး။
မနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြန်မာအရေးစီဝေးပွဲကိုတော့အလဲကျဥက္ကဋ္ဌဖြစ်တဲ့ကူဝိတ်နိုင်ငံတမ်မတ်ကြီးမန်ဆူအယ်အိုတဘီကကမကဋ္ဌပြုလုပ်ခဲ့တာပါအခုလိုရိုဟင်ဂျာဒုက္ခသည်အရေးဖြေရှင်းဖို့ကိစ္စမှာမြန်မာအစိုးရဘက်ကတိုးတက်ပြင်ဆင်မှုတွေရှိနေတဲ့အတွက်လုံခြုံရေးကောင်စီဘက်ကဖိအားပေးဖို့မရှိကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဟောက်တိုဆွမ်းက VOE ကိုပြောပါတယ်ကုလသမဂ္ဂဌာနချုပ်ဒီလုံခြုံရေးကောင်စီမှပြုလုပ်တဲ့မြန်မာအရေးစီဝေးပွဲအခြေကိုဒီတမ်မတ်ကြီးကိုဆက်သွယ်မေးမြန်းရမှာကုလသမဂ္ဂအကြီးအကဲတွေရဲ့မြမအရေးနောက်ဆုံးတင်ပြချက်တွေနဲ့ပတ်သက်လို့တမ်မတ်ကြီးကအခုလိုစပြောပါတယ
်။ငငယ်ရဌာနကအဒုတိယအကြီးအကဲပေါ့တထောက်ဝီမူဂျိုလွတ်လွတ်စလပ်ကိုဂျန်ချာနေပြီးတော့သူပြေဖလုတ်တယ်။ငငယ်ကြီးအခြေအနေနဲ့ပတ်သက်ပြီးတော့ငငယ်ကြီးဘက်ကတော့ကျွန်တော်အားလုံးသိတဲ့အတိုင်းပါပဲ။ကိုပြည်တွင်းမှာဖြစ်နေတဲ့အခြေအနေလေးတွေသူအရှိတိုင်းပါပဲပြောပါတာ။နောက်ဖီလီပိုဂရန်ဒီကတော့သူကဟိုဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ပြည်မှာရောက်နေတဲ့ဒုက္ခသည်တွေရဲ့အခြေအနေအော်ပြန်လေလက်ခံဖို့အချိန်ဒီမှာကျွန်တော်ဘက်ကနေပြီးတော့ဟိုအဆင်သင့်မဖြစ်သေးဘူးလို့ဟိုဘက်ကနေပြောနေတယ်ဟာအချိန်ကြီးတယ်ပေါ့လေဒီအချိန်ကြီးလေးတွေသူရှင်းပြတယ်အဲ့တော့ကျွန်တော်ဘက်ကတော့မြန်မာနိုင်ငံအနေနဲ့ကကျွန်တော်လှုပ်ထားကျင်းစင်ထားတဲ့အချိန်ကြီးလေးကျွန်တော်တို့ပြန်ပြောပြတယ်ပြန်ပြောပြပြီးတော့ဟိုကျွန်တော်ဘက်ကအဆင်သင့်ဖြစ်တယ်ဟိုဘင်္ဂလားဒေ့ရှ်ကသူတို့စီစဉ်မှုတွေမပြီးသေးတဲ့အတွက် ကျွန်တော်တို့ဘက်ကိုသူတို့စီးမပို့နိုင်တဲ့အတွက်ကျွန်တော်လက်မခံနိုင်သေးဘူးဆိုရဲဟာနောက်ပြီးတော့ဟိုသူတို့ပြောတဲ့အထက်မှာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ Reuters သတင်းထောင်တစ်ဦးဖန်ခံရတဲ့ကိစ္စနောက်တစ်ခုကတော့မထောက်ပြတဲ့အထက်မှာပေါ့နော်ဒီနေ့မှဟိုအလောင်းဆယ်လုံးဟိုမြုပ်ထားတာတွေ့တယ်ဆိုတဲ့ကိစ္စအဲ့ဒီဟာတစ်ခုကိုပြောတဲ့အထက်မှာသူတို့ထည့်ပြောတာရှိအဲ့ဒါတွေကတော့ကျွန်တော်တို့ပြောတဲ့အထက်မှာပြန်လည်ပြီးတော့ခြေပါတဲ့အထက်မှာကျွန်တော်အကုန်ထည့်ထားပါတယ်ဒီနေ့ကိစ္စကတော့ကျွန်တော်တို့တမလောင်းနေစုံစမ်းစစ်ဆေးမှုတွေလုပ်တယ်တွေ့ရှိတဲ့အချက်အရကျွန်တော်တို့လိုအပ်တဲ့အဲ့တောင်ရှိတဲ့လူတွေကိုဟိုတက်မတော်ပိုင်းရောရဲပိုင်းရောကျွန်တော်ရတားပိုင်းရောအရေးယူမှုတွေကိုဆက်ပြီးတော့ကျွန်တော်လုပ်မယ်ဆိုတော့ကျွန်တော်ပြောပြတယ်အဲ့တော့ကျွန်တော်တို့ကပြစ်မှုကိုကျွန်တော်တို့ကအခွင့်လွှတ်ထားတာမဟုတ်လူခွင့်ရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကအခွင့်ပြုထားတာမဟုတ်ဘူးထောက်ထားရှိလို့ရှိရင်ကျွန်တော်တို့ကအရေးယူမယ်ဆိုတဲ့ဟာကိုကျွန်တော်ကလက်တွေ့ပြလိုက်တဲ့ဟာကိုကျွန်တော်ကတော့ပြောပြတယ်နောက်ဒီနောက်ဖိုင်နယ်ကိစ္စကတော့ဗျာအဲ့ဒါတော့ဟိုရှိုးဝဲအေယူပရီ official secret area ကျွန်တော်အရေးယူတာဖြစ်တယ်သတင်းတော့မလို့အရေးယူတာမဟုတ်ဘူးပေါ့နော်အဲ့တော့တို့ကတရားရုံးရောက်နေပြီဖြစ်တဲ့အခါကျတော့တရားရုံးကနေပြီးတော့သူဟိုတရားခံအနေနဲ့ပေါ့နော်တရားရင်ဆိုင်နေရတာဖြစ်တဲ့အခါကျတော့မှခွင့်ရအပြည့်အဝရှိတယ်ဆိုတဲ့အကြောင်းကျွန်တော်ပြောပြတယ်အဓိကတော့ဒါပါပဲ
အဲ့တော့အခုဒီအပြန်လည်အဲ့ဒီမှာလုံချုံကြီးကောင်စီရဲ့အမြင့်တဲ့ဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်လည်းပြောတဲ့နေရာမှာတမ္မတ်ကြီးရဲ့အမြင်သုံးသပ်ချက်ဘယ်လိုရှိလဲရှင
်ဟိုအမားတော့အဆန်းတော့မရှိဘူးပေါ့နော်ဟိုတရားတွေကတော့တော့ဆော့ပြောနေကြတဲ့ဟာတွေပါပဲအဓိကပြောရရင်တော့ဗျာအခုသူတို့ဖိအားပေးနေတဲ့အချက်တွေကတော့ကျွန်တော်တို့ပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးတော့ကြည့်ဆုံးပြဿနာကတော့တစ်ဖက်နိုင်ငံထွက်သွားတဲ့လူတွေပြန်လည်လက်ခံရင်အဲ့ဒီမှာကျွန်တော် UNHCR ပါဝင်ခွင့်ကိုသူတို့ကဖိအားတော်များများပေးတာပေါ့ဟိုတုန်းကလည်းတောက်လျှောက်ပေးတယ်။ဘာလို့လဲဆိုတော့ပြန်လာမဲ့လူတွေကသူတို့ကစိတ်ကလုံခြုံမှုရှိအောင် UNHCR ကိုသူတို့ကရှိစေချင်တယ်ဆိုတဲ့သဘောပေါ့။အဲ့ဒါကတော့အကုန်လုံးညီပါတော့ပြောအဲ့ဒီကိစ္စကတော့သူတို့ပြောတာပေါ့နော်။အခုကဘယ်လိုဖြစ်လဲဆိုလို့ရှိရင်သူတို့ကမြန်မာဘက်ကနေပြီးတော့ရုပ်ပိုင်းဆိုင်ရာပြင်ဆင်မှုတော့လုပ်နေပါတော့။ရုပ်ပိုင်းဆိုင်ရာဆိုတဲ့နေရာပြန်လည်လက်ခံရေးစခန်းတွေလုပ်တယ်ဟုတ်နောက်တစ်ခါခိတ္တတာကြီးထားမဲ့စခန်းတွေလုပ်တယ်အဲ့ဒီကနေပြတော့မှကြည့်ရပြန်ဆောက်ဖို့စစတွေပါလေဒါတွေကရုပ်ပိုင်းဆိုင်ရာပေါ့သို့တော်လည်းပဲကျန်တဲ့လုံခြုံရေးပိုင်းဆိုင်ရာသူတို့တွေအကာအကွယ်ပေးဖို့သူတို့တွေစိတ်ချလုံခြုံစွာနဲ့နေနိုင်ဖို့ဟောနောက်ရေရှိမှဟိုသူတို့ဟိုပြောတဲ့ထဲမှာတချို့ပါတော့ဗောလေသူတို့ရဲ့စာဝန်ညီညီအတွက်ဘယ်လိုလုပ်မလဲဆိုတဲ့အပိုင်းဒီနေ့သူတို့ရဲ့ဟိုစိတ်ပိုင်းဆိုင်ရာလုံခြုံမှုရှိဖို့အတွက်ပြင်ဆင်ထားမှုတော်မရှိဘူးဆိုတဲ့အပိုင်းသူတို့ထောက်ပြတဲ့သဘောပေါ့ဗျာအဲ့တော့တရုတ်တို့ရုရှားတို့ကတော့ကျွန်တော်တို့အရင်ပြောတဲ့အတိုင်းပဲကျွန်တော်မြန်မာနိုင်ငံကဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းဆောင်ရွက်နေတယ်ဒီအိစရီကတိုးတက်မှုရှိနေတာဒါတွေအစ်မပြပါမယ်ကျွန်တော်တို့လိုအပ်နေတဲ့ဟာအပိုင်းဘောပဲကျွန်တော်တို့ပြည်ပဆိုင်ရာနိုင်ငံနိုင်ငံတိုင်းဝါနေပံ့ပိုးပေးရမယ်ဆိုတဲ့ဟာပေါ့နော်ဒါဒီလမ်းကြောင်းနဲ့သူကဒါပြောသွားတာပဲကျွန်တော်တို့လှုပ်ဆောင်နေတဲ့အချက်တွေကိုအစ်မပြဖို့ဒါတွေကိုသူတို့ပြောသွားတဲ့သဘောပါ
ဒီဘင်္ဂလားဒေ့ရှ်နိုင်ငံတမ္မတ်ပြောသွားတဲ့အပိုင်းကြတော့တမ္မတ်ကြီးဘယ်လိုမြင်လဲရှင
်။ဘင်္ဂလားဒေ့ရှ်ကတော့သူပြောတဲ့အထက်မှာအဓိကပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့သူခါတိုင်းပြောနေတဲ့အတိုင်းပဲလက်တွေ့ကျွန်တော်တို့အကောင့်ထဲပေါ်ဖို့ပေါ့လေ။နိုင်ငံသဘောတူထားတဲ့ချက်လက်တွေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ကလက်တွေ့အကောင့်ထဲပေါ်ဖို့ဆိုတဲ့နေရာမှာတော့ပြန်လည်လက်ခံတဲ့နေရာမှာပြန်လာတဲ့လူတွေကိုလူကြုံစိတ်ချစွာနဲ့အဆင်ပြေစွာနဲ့နေနိုင်အောင်သူတို့လုပ်ပေးဖို့လိုတယ်ဆိုတဲ့အကြောင်းကြီးနောက်တစ်ခုကတော့သူတို့အနေနဲ့ကပြောနေတဲ့ဟာတွေကတော့ပေါ့ဘင်္ဂလားဒေ့ရှ်ကအခိုင်အလဲပြောနေတာပေါ့လေဒီခွဲခြားဆက်ဆံမှုတွေဒီဟာတွေကြောင့်ကျွန်တော်တို့ကဒီလူတွေထွက်ပြေးလာတာဖြစ်တဲ့ကြောင့်အတွက်ဒီအခြေခံကျွန်တော်တို့ပြဿနာရဲ့အရင်းအမြစ်ကိုကျွန်တော်တို့ကရှင်းရှင်းအတွက်လုပ်ဖို့လိုတယ်ဆိုတဲ့အကြောင်းအဓိကကတော့ဖိအားပေးတဲ့သဘောပါပဲလူမျိုးကောင်စီကလည်းဒါကိုဆက်ပြီးတော့ကျွန်တော်တို့ဖိအားပေးဖို့ဆိုတဲ့အကြောင်းသူခိုင်းလို့ပဲသူပြောသွားတာပါပဲ
တမတ်ကြီးဟောက်တူဆမ်းပါရှင်အခုလိုမြမအရေးလုံခြုံရေးကောင်စီတွင်ဆွေးနွေးပွဲမှာအမေရိကန်ပြည်ထောင်ပြင်သစ်နဲ့တရုတ်နိုင်ငံတွေရဲ့ဆွေးနွေးတင်ပြချက်တွေပြင်ဘင်္ဂလားဒေ့ရှ်ရဲ့တင်ပြချက်တွေကိုစုစည်းပြီးတော့ကိုကျော်အောင်လင်းကပြောပြမှာပါရှင
်ကုလသမဂ္ဂဆိုင်ရာအမေရိကန်တမတ်နီကီဟေလီကကုလသမဂ္ဂလုံခြုံရေးကောင်စီဟာရခိုင်ပြည်နယ်ကအခြေအနေတွေမှာအရေးယူတုံ့ပြန်ဖို့ပြက်ကွက်တယ်လို့ဝေဖန်လိုက်ပြီးတော့ရခိုင်ပြည်နယ်တွင်းကရက်ဆက်မှုတွေအဆုံးသတ်အောင်အမေရိကန်နဲ့အတူတိတက်ပို့ပြီးတော့ဖိအားတွေတွန်းအားတွေကိုဝိုင်းပြီးတော့ပေးကြဖို့လဲလွန်ညိုကြီးကောင်စီအဖွဲ့ဝင်နိုင်ငံအားလုံးကိုတိုက်တွန်းလိုက်ပါတယ
် The world is watching and waiting
မြန်မာဘက်ကလှုပ်ဆောင်မှုတွေကိုကမ္ဘာကစောင့်ကြည့်နေပါတယ်လောလောဆယ်ကျမတို့မြင်ရတာကတော့ရက်ဆက်ကြမ်းကြုတ်မှုတွေပါပဲသတင်းမီဒီယာတွေကိုလည်းအပြစ်တင်နေပါတယ်လွတ်လွတ်လပ်လပ်သတင်းရယူခွင့်ကအင်မတန်မှအရေးကြီးတာပါအဖမ်းခံထားရတဲ့ writers သတင်းသမား2ယောက်လို့သတင်းသမားတွေကအချက်အလက်တွေရရှိနိုင်ဖို့အတွက်မရှိမဖြစ်လိုအပ်တဲ့သူတွေပါကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမတ်တဦးကိုအမြန်ခန့်အပ်ဖို့လဲအတွင်းမှုချုပ်ကိုကျွန်မတိုက်တွန်းပါတယ်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့နဲ့လူ့အခွင့်အရေးဆိုင်ရာအထူးစုံစမ်းရေးမှုကိုလည်းမြန်မာပြည်ရဲ့လာရောက်ခွင့်ပေးဖို့မြန်မာအစိုးရကိုကျွန်မတိုက်တွန်းပါတယ်
ကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုဖော်ထုတ်နိုင်မှုကသတင်းမီဒီယာနဲ့ကုလသမဂ္ဂအရာရှိတွေမပါဘဲနဲ့တော့ကျူးလွန်ခံရတဲ့သူတွေအတွက်တရားမျှတမှုဆိုတာမျှော်လင့်လို့မရပါဘူး။ရခိုင်ပြည်နယ်မြောက်ပိုင်းမှာမကြာခင်ကဖြစ်ခဲ့တဲ့အခြေအနေတွေဟာနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုချိန်ချောက်မှုရှိတယ်ဆိုတာထင်ရှားပါတယ်။ဒီအခြေအနေကိုအရေးယူတုံ့ပြန်ဖို့လုံခြုံရေးကောင်စီမှတာဝန်ရှိတယ်ဆိုပေမဲ့လောလောဆယ်မှာတာဝန်မယူနိုင်ပဲပြတ်ကွက်ခဲ့ပါတယ်။မြန်မာနိုင်ငံတွင်ဖြစ်ခဲ့တာတွေနဲ့ဖြစ်နေတာတွေကအခြေအနေမကောင်းပါဘူး။လုံခြုံရေးကောင်စီအနေနဲ့စစ်အစိုးရရဲ့လုပ်ရက်တွေအတွက်အရေးယူမှုတွေလုံးဝဖြစ်ပါလိမ့်မယ်။ဒေါက်ဆန်းစုကြည်ကိုလည်းသူ့ရဲ့နိုင်ငံတွင်မှာဒီလိုကြောက်ဖို့ကောင်းတဲ့အဖြစ်တွေရှိနေတယ်ဆိုတာအတိအမှတ်ပြုဖို့လုံခြုံရေးကောင်စီကဖိအားပေးဖို့လိုပါတယ်။အကြောင်းပြချက်တွေဘာမှထပ်လုပ်လို့မဖြစ်ပါဘူး။မြန်မာနိုင်ငံကကြမ်းကြုတ်ရက်စက်မှုတွေအဆုံးသက်ရေးကိုတောင်းဆိုနေတာထက်ပိုပြီးလှုပ်ရှားဖို့နိုင်ငံအားလုံးအမေရိကန်နဲ့အတူလက်တွဲပြီးဆောင်ရွက်ကြဖို့ကျွန်မတိုက်တွန်းပါတယ်
။ကုလသမဂ္ဂဆိုင်ရာဗြိတိန်သံမတ်ဂျိုနာသန်အယ်လန်ကလည်းဗြိတိန်နိုင်ငံသားဝင်ကြီးဘော်ရစ်ဂျွန်ဆန်ရဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွောက်ခဲ့တဲ့ခီးစဉ်မှာရိုဟင်ဂျာရေးကိုအာရုံစိုက်ပြီးတော့လှုပ်ဆောင်ပြောဆိုတာတွေရှိခဲ့တဲ့အကြောင်းနဲ့ရိုဟင်ဂျာတပ်တနာကိုဖြည့်ဆည်းရေးနိုင်ငံတကာတိုင်ဝမ်ကအချိန်ပြင်းပြီးတော့လှုပ်ဆောင်ကြဖို့လည်းလုံခြုံရေးကောင်စီမှာပြောဆိုခဲ့ပါတယ
် Foreign Secretary Boris Johnson was in Bangladesh where he went down to Cox's Bazar where he spent time with
Boris Johnson ဟာ Cox's Bazar မှာရှိတဲ့ဒုက္ခသည်စခန်းကိုတွေ့ရောက်ခဲ့ပြီးဒွေညာဒုက္ခသည်တွေပြန်ပြောပြကြတဲ့သူ့ရဲ့ကြောက်မက်ဖွယ်ရာအတွေ့အကြုံတွေကိုနားထောင်ခဲ့ပါတယ်ရခိုင်ပြည်နယ်ကမီးရှို့ခံရတဲ့ရွာတွေကိုလည်းရောက်ခဲ့ပါတယ်ဒေါက်ဆန်းစုကြည်နဲ့လည်းတွေ့ခဲ့ပါတယ်ဒုက္ခသည်တွေသိခရှိရှိလုံခြုံစိတ်ချရတဲ့အခြေအနေတွေနဲ့အင်ပြန်နိုင်ဖို့ရည်မြမအာနာပိုင်ကလှုပ်ဆောင်ပြဖို့ဝန်ကြီးဂျွန်ဆန်ကတိုက်တွန်းခဲ့ပါတယ်။ဒွေညာပြဿနာကိုဖြေရှင်းရေးအကူအညီတွေပေးနိုင်ဖို့မြမအာနာပိုင်ကကုလသမဂ္ဂကိုမြမပြည်ဝင်ဝင့်ပေးရေးနိုင်ငံတကာနဲ့ကုလသမဂ္ဂတို့ကအရှိန်မြင့်လှုပ်ဆောင်ကြဖို့လိုပါတယ်
။ကုလသမဂ္ဂဆိုင်ရာပြည်ထောင်နိုင်ငံတန်မတ်ဖရန်ဆွာတီလက်ထေးကလည်းဒွေညာတက်နာကိုဖြေရှင်းရေးသူတို့တောင်းဆိုထားတဲ့အချက်တွေဖြစ်မလာသေးလို့ဒါတွေကိုပဲလုံခြုံရေးကောင်စီမှာဆက်ပြီးတော့တောင်းဆိုခဲ့ရတယ်လို့ဆိုပါတယ်။
As stated by the PRST of November 16.
ဒီကနေ့မလာဆက်ချောင်းရုံကလုံခြုံရေးကောင်စီဥက္ကဋ္ဌရဲ့ကြေညာချက်ထဲမှာကျွန်တော်တို့တောင်းဆိုထားတဲ့အဓိကချက်တွေကိုမှတ်မိကြလေဦးမယ်လို့ထင်ပါတယ်။ပထမချက်ကရခိုင်ပြည်နယ်အတွင်းမှာကြမ်းဖက်မှုတွေအလုံးရပ်ဆိုင်းဖို့ကိစ္စဒီချင်းတွေဟာရှိမလာသေးပါဘူး။နောက်တစ်ချက်ကလူသားချင်းစာနာမှုအပြည့်အဝလုပ်ကိုင်ခွင့်တွေပေးဖို့ဒါကလည်းဖြစ်မလာသေးပါဘူး။နောက်တစ်ချက်ကလူခွင့်ရေးတွေကိုစောင့်ရှောက်ထိသိမ်းမှုပြည်မှုကျူးလွန်မှုတွေကိုအသေးချာစုံစမ်းစစ်ဆေးပေါ်ထုတ်ဖို့ဒါရင်လည်းဖြစ်မလာသေးပါဘူး။ Writer သတင်းတော်တို့ဖန်ခံထားတာကိုလည်းချက်ချင်းပြန်လုပ်ပေးဖို့ကျွန်တော်တို့တောင်းဆိုပါတယ်။ကျွန်တော်တို့တောင်းဆိုထားတဲ့အချက်တွေအကောင့်ထဲပေါ်လာတဲ့အထိဖိအားတွေဆက်ပြီးတော့ပေးနေဖို့လည်းလိုပါတယ်လို့ပြည်နှစ်တမကနေပြောဆိုခဲ့တာပါ။ကုလသမဂ္ဂဆိုင်ရာတရုတ်တမကြီးမတ်ဇော်ရှူးကရခိုင်ပြည်နယ်ရေးကိုဖြည့်ရှင်းရမှာစိတ်ရှည်သီးခံဖို့လိုတယ်လို့ဆိုပါတယ်
။中国是免梦
မြန်မာပြည်နဲ့ပတ်သက်လို့ဆိတ်ရှည်တိခတ်မှုလိုပါတယ်ရခိုင်ပြည်နယ်မှာတည်ငြိမ်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးပြန်လည်ရရှိနေပါပြီရိုဟင်ဂျာပြည်ထောင်နာကိုညတွင်ချင်းဖြည့်ဆင်းလို့မရနိုင်ပါဘူးရခိုင်ပြည်နယ်မှာစည်ရင်းတော်မှမှုရဲ့အခြေခံအကြောင်းရင်းကိုဖွင့်ပြမှုကနေတဆင့်ဖြည့်ဆင်းနိုင်ပါတယ်လို့တရုတ်လိုပြောသွားခဲ့တာပါကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်တမ်မတ်မိုဆတ်ဘင်မိုမန်ကလည်းဒုက္ခသည်တွေအတွက်သူတို့ဘာတွေလှုပ်ဆောင်နေသလဲဆိုတာကိုရှင်းပြပါတယ
်ဘင်္ဂလားဒေ့ရှ် continues to acknowledge the international community's support in
ရခိုင်ပြည်နယ်ကနေရောက်လာကြတဲ့လူသန်းကျော်အတွက်အကူအညီတွေကိုနိုင်ငံတကာကနေကူညီပံ့ပိုးနေတာကိုဘင်္ဂလားဒေ့ရှ်နိုင်ငံကအထူးမှတ်ပြုပါတယ်လာမယ့်လတွေအတွက်မှာမုတ်တုံရာသီမတိုင်ခင်လုံတဲ့ပြင်ဆင်မှုတွေအတွက်ကျွန်တော်တို့အရှိန်မြင့်ပြီးတော့လှုပ်ဆောင်ဖို့ရှိနေပါတယ်ကလေးတွေအတွက်ပညာသင်ကြားရေးတွေကိုလည်းဆောင်ရွက်ပေးနေပါတယ်ကျွန်တော်တို့ရဲ့ဦးစားပေးကိစ္စကလည်းလူမျိုးရေးကောင်စီမှပြောခဲ့ကြသလိုထွက်ပြေးလာခဲ့ကြတဲ့ဒုက္ခသည်တွေသိခရှိရှိလုံခြုံစိတ်ချစွာအင်ပြန်နိုင်ရေးပါပဲကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့လက်တွဲပြီးတော့ဒုက္ခသည်တွေနေရပ်ပြန်ရေးကိစ္စကိုဆောင်ရွက်နိုင်ဖို့မြန်မာအစိုးရကိုကျွန်တော်တို့ဆက်ပြီးတော့တိုက်တွန်းနေပါတယ်မစ္စတာကိုဖီအန်နန်ဦးဆောင်တဲ့ချန်ဘေးကော်မတီရဲ့တိုက်တွန်းချက်တွေကောင်ထဲပေါ်လာတာကိုကျွန်တော်တို့မတွေ့ရသေးပါဘူးကုလထဲမှာပဲရိုဟင်ဂျာ 1500 ဘင်္ဂလားဒေ့ရှ်ဘက်ကိုထပ်ပြီးတော့ရောက်လာခဲ့ပါတယ်
ကိုကျော်အောင်လွင်ကနေပြီးတော့ဒီလုံခြုံရေးကောင်စီဆွေးနွေးပွဲမှာအများတဲ့အဖွဲ့ဝင်နိုင်ငံတွေအပါအဝင်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တပ်အမတ်ကြီးတို့တင်ပြပြောဆိုတာတွေကိုစူးစီးတင်ပြခဲ့တာပါအခုဆက်လက်ပြီးတော့ဒီအမေရိကန်ပြည်ထောင်စုနယူးယောက်မှာအခြေစိုက်တဲ့သတင်းလွတ်လပ်ခွင့်ဆောင်ရွက်နေတဲ့ Pan America အဖွဲ့ကနေမြန်မာနိုင်ငံမှာဖမ်းဆီးခံနေရတဲ့သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကို2016ခုနှစ် Pan Barbie Freedom to Write ဆုပေးဖို့ရွေးချယ်လိုက်တဲ့အကြောင်းကိုမဆုမြတ်မွန်ကဆက်ပြီးပြောပြမှာပါရှင
်။စာပေနဲ့သတင်းလွတ်လပ်ခွင့်ကိုထိမ့်သိမ်းကာကွယ်ရေးဆောင်ရွက်နေတဲ့နယူးယောက်မြို့အခြေစိုက် Pan America အဖွဲ့က2018ခုနှစ်အတွက် Pan Barbie Freedom to Write လွတ်လပ်စွာရေးသားခွင့်ဆိုတဲ့ဆုကို မြန်မာနိုင်ငံမှာဖန်ဆီးခံနေရတဲ့ရိုက်တာစတင်တာကိုပါလုံးနဲ့ကိုကျော်ဆိုးဦးတို့ကိုပေးဖို့ရွေးချယ်လိုက်ပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တားမြစ်ခံထားရတဲ့စာရေးဆရာတွေတင်းဒင်းသမားတွေကိုထောင်900ဆုပ်ခွင့်တားမြစ်ခံထားရတဲ့စာရေးဆရာတွေတင်းဒင်းသမားတွေကိုထောင်900ဆုပ်ခွင့်တားမြစ်ခံထားရတဲ့စာရေးဆရာတွေတင်းဒင်းသမားတွေကိုထောင်900ဆုပ်ခွင့်တားမြစ်ခံထားရတဲ့စာရေးဆရာတွ လို့ပြောကြပါတယ
် These two journalists were arrested while carrying out a risky investigation into devastating incidents of human rights abuse and targeted executions in Rakhine State. Their murders that
ရင်းထုံမြောက်ဟာရခိုင်ပြည်နယ်မှာဆိုးရွားတဲ့လူခွေးကျူးလွန်ချက်ပေါက်မှုစစ်တပ်ကဖြစ်ခဲ့ပါတယ်လို့ဝန်ခံထားတယ်ပြစ်မှတ်ထားတပြတ်မှုလို့အန္တရာယ်များတဲ့သတင်းစုံစမ်းမှုတွေလုပ်နေရင်းဖမ်းဆီးခံခဲ့ရတာပါရခိုင်ပြည်နယ်တဲ့ကအခြေအနေတွေဟာစိတ်ကိုရှုပ်ထွေးလာပြီးနားလည်ရခက်ခဲပါတယ်။ဒီနောက်တွေလေးနဲ့တဲ့သတင်းဖော်ထုတ်မှုတွေအချက်အလက်အမှန်တွေကိုမြန်မာပြည်သူတွေသာမကဒီကမ္ဘာလုံးကအားကိုးနေရတာဖြစ်ပါတယ်။ဒါမှလည်းပြည်စုံနဲ့တုံ့တက်ဆုံးဖြတ်ချက်တွေလုပ်နိုင်ပြီးအန္တရာယ်များလာတဲ့အခြေအနေကိုဖြေရှင်းပေးနိုင်မှာဖြစ်ပါတယ်။ဒီနောက်တွေကိုဖန်ဆီးထားတဲ့အတွက်အစိုးရဟာအခြေအနေတွေကိုနှုတ်ပိတ်ဆေးခြင်းပြီးအချက်အလက်တွေကိုဖုံးကွယ်ဖို့ကြိုးစားနေတယ်လို့မြင်ပါတယ်။သူတို့ကိုခုလိုစူပေးခြင်းအဖြစ် Pan America အနေနဲ့အမှန်တရားဘက်ကရက်တည်ပြီးအမှန်တရားဖော်ထုတ်သူတွေကိုအကာအကွယ်ပေးနိုင်လိမ့်မယ်လို့ညွှန်လင့်ပါတယ
်။ Writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာရခိုင်ပြည်နယ်မြောက်ပိုင်းအင်းဒင်ရွာမှာရိုဟင်ဂျာ၁၀ယောက်တုတ်တင်တပ်ဖြတ်ခံခဲ့ရတဲ့ကိစ္စအပါအဝင်အဲဒီဘက်မှာဖြစ်ပျက်ခဲ့တဲ့အခြေအနေတွေကိုစုံစမ်းဖော်ထုတ်နေရင်းနဲ့ဒီဇင်ဘာ၁၂ရက်နေ့ကရဲတပ်ဖွဲ့ရဲ့ဖမ်းဆီးခြင်းခံရပြီးနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့ဖမ်းဆီးတရားစွဲတာခံထားရတာဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်အခြေအနေဟာပိုပြီးတော့ဆိုးလာတယ်လို့ Pan America ကတုံ့တက်ကြောင်းအမှုဆောင်ဒါရိုက်တာ Susan Nosal က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။ Yeah, we have grave concerns which is really why we're giving this award. Free societies do not jail journalists. They don't
အခြေအနေကိုကျမတို့တိတ်ကိုစိုးရိမ်ပါတယ်။ဒါကြောင့်လေဒီဆုကိုပေးတာပါ။လွတ်လပ်တဲ့လူအဖွဲ့အစည်းမှာဒီနောက်တွေကိုထောက်မချပါဘူး။အမှန်တရားကိုဖော်ထုတ်လို့အရေးမယူပါဘူး။ဒီသတင်းတော်တွေကနည်းနည်းရှုပ်ထွေးတဲ့ကိစ္စတွေကိုဖော်ထုတ်နေကြသူတွေဖြစ်တဲ့အတွက်အေးအေးယူမခံသင့်ပါဘူး။ရခိုင်ပြည်နယ်မှာသတင်းအမှောင်ချထားတဲ့အတွက်ယုံကြည်စိတ်ချရတဲ့သတင်းအချက်အလက်ပြည့်ပြည့်စုံစုံမရတာကြောင့်မူဝါဒရေးဆွဲသူတွေ၊တန်တမာတွေနဲ့တခြားသူတွေအနေနဲ့ဘာဖြစ်နေသလဲ၊ပြဿနာကိုဘယ်လိုဖြေရှင်းရမလဲဆိုတာကိုသုံးသပ်ဖို့ခက်ခဲပါလေ။ဒီသတင်းတော်နှစ်ယောက်ကိုဖမ်းဆီးအေးအေးယူလိုက်တဲ့အတွက်အစိုးရဘက်ကအတင်းဆုံးမခံနိုင်ဘူးလို့သတ်မှတ်တဲ့သတင်းမျိုးတွေကိုသတင်းလုံးမယ်ဆိုရင်ဖန်စီခံရနိုင်တယ်ဆိုတဲ့ကြောချမ်းစရာသတင်းစကားမျိုးကိုသတင်းဌာနတွေအလုံးကိုပေးလိုက်တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အပေါ်ခိုင်မာတဲ့အကာအကွယ်ပေးမှုအမြန်ဆုံးလိုအပ်နေပါတယ်။သတင်းလွတ်လပ်ခွင့်ဟာအလုပ်ဖြစ်တဲ့ဒီမိုကရေစီနဲ့ကောင်းမွန်တဲ့လူမှုအတိုင်းအဝိုင်းတွေပဲမရှိမဖြစ်လိုအပ်တဲ့အခြေခံအုတ်မြစ်တစ်ခုလည်းဖြစ်ပါတယ်။
မြန်မာနိုင်ငံမှာစစ်အစိုးရအုပ်ချုပ်စဉ်ကာလတုန်းကလည်းစာရေးဆရာမမတ်တီတာဘလော့ဂါနေဖုံးလက်တို့အပါအဝင်လွတ်လပ်စွာထုတ်ဖော်ပြောဆိုနေသူတွေကို Pan America ကစုပေးခဲ့မှုပါတယ်။2015ခုနှစ်ရွေးကောက်ပွဲနောက်ပိုင်းနိုင်ငံရေးအပြောင်းအလဲတွေဖြစ်ခဲ့ပြီးနောက်မှာမြန်မာနိုင်ငံကဖမ်းဆီးခံရတဲ့သတင်းတောက်တွေကိုအခုတခါပြန်စုပေးတာပါ။လူခွင့်ရေးအခြေအနေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်ခွင့်အခြေအနေဟာပိုပြီးတော့စိုးရိမ်စရာဖြစ်လာတယ်လို့ Pan America အဖွဲ့ကပြောပါတယ်။မြန်မာနိုင်ငံမှာ2015ခုနှစ်နောက်ပိုင်းအခြေအနေတွေပိုပြီးတိုးတက်ကောင်းမွန်လာမယ်လို့မျှော်လင့်ထားခဲ့ကြရတာကအခုလိုလူအခွင့်အရေးနဲ့သတင်းလွတ်လပ်ခွင့်အခြေအနေပြန်ပြီးတော့စိုးလာတာဟာစိတ်မကောင်းစရာဖြစ်တယ်လို့ Pan America ကပြောပါတယ်။အခုလိုသတင်းတောက်နှစ်ယောက်ကိုစုပေးလိုက်တဲ့အတွက်မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေအပေါ်တစ်ကမ္ဘာလုံးကစိုးရိမ်နေကြဆဲပဲဆိုတာကိုပြသနိုင်ဖို့မျှော်လင့်တယ်လို့လည်းဆိုပါတယ်2018ခုနှစ်မေလ22ရက်နေ့ကျရင်နယူးယောက်မြို့ကအမေရိကန်တဘာဝတမိုင်းပြလိုက်မှာကျင်းပမယ့်အခမ်းအနားမှာကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့အတွက် Pan Barbie Freedom to Write ဆုရီကိုပေးအပ်မှာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲပါပြီ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့နဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9:00ထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်း9:00တဝက်အတွက်အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
ဒါပေမဲ့နိုင်ငံတိုင်းမှာနိုင်ငံတော်အစိုးရဒီအနေနဲ့အစံတက်သမားကိုဟောကြံကြွေးတဲ့နေရာမှာအကြပ်အားကိုကြံကြွေးပြီးတော့ဒီမှာဒီ Geneva Convention မှာ
ဒါကတော့ရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်လို့သရရှင်ကြီးရဲ့အမြင်တွေကိုတင်ပြဆွေးနွေးထားတဲ့တိုက်ရိုက်လေလိုင်းကိုထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။ဒါ့အပြင်နေနေကင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းကြားရမှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအာပေါ်မပြတ်ဦးဆန်မိုးဝေကကောက်နှုတ်တင်ပြမှာပါရှင်
။မြန်မာစစ်ကောင်းဆောင်တွေကိုနိုင်ငံတကာရာဇဝတ်မှုခုံရုံးစစ်မှောက်ဆွဲခေါ်ခြင်းဆိုပြီးတော့စောင်းမရှင်ရုရှားနာရာအလီကဒီဂါဒီယန်သတင်းစာမှာရေးသားထားတဲ့စောင်းမကိုကောက်နှုတ်တင်ပြပေးပါမယ်။ဗြိတိသျှနိုင်ငံသားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်အနေနဲ့ရိုဟင်ညာတွေကိုအမှန်တကယ်ကူညီပေးခြင်းနဲ့ဆိုရင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုတရားစွဲဖို့တွန်းအားပေးရမှာဖြစ်တယ်ဆိုပြီးတော့အစချီရေးသားထားတာပါ။ပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းကဝန်ကြီးဘော်ရစ်ဂျွန်ဆန်ဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ပြီးတော့မီးလောင်ကျွမ်းထားတဲ့အရင်ကရိုဟင်ညာတွေနေထိုင်ခဲ့ရာကျေးရွာတွေကိုကိုယ်တိုင်တွားကြည့်ရှုခဲ့တယ်လို့မြန်မာခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့ပါတယ်။လွန်ခဲ့တဲ့6လလောက်ကကြောက်မဲ့ဖွယ်ကောင်းတဲ့အကျန်းဖက်မှုတွေဖြစ်ပွားခဲ့ရတာကနေရိုဟင်ညာအရေးခကြီးဖြစ်ပွားလာခဲ့ရတာပါမြန်မာစစ်တပ်ရဲ့အကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုဗြိတိန်အစိုးရအနေနဲ့ဘလို့အရေးယူနိုင်ပါသလဲဗြိတိန်အစိုးရဟာရိုဟင်ညာတွေကိုတန်တမန်နီးလန့်ရစတင်ကူညီနေပြီးမြန်မာစစ်ဘက်ဆိုင်ရာတွေပေါ်ဖိအားပေးလှုပ်ဆောင်နေပါတယ်ပြီးခဲ့တဲ့နှစ်အကျန်းဖက်မှုတွေဖြစ်ပွားချိန်ကစလို့ဗြိတိန်အစိုးရကပေါင်း6000အကူအညီပေးခဲ့ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ညင်ညာချက်ထွက်ပေါ်လာပြီးဗြိတိသျှပါလီမန်ရဲ့ဖိအားပေးမှုတွေနဲ့ရင်ဆိုင်ခဲ့ရပြီးတဲ့နောက်မြန်မာစစ်တပ်ကိုလက်ကျင့်တင်နန်းပေးနေတဲ့အစီအစဉ်ကိုရပ်ဆိုင်းခဲ့ရပါတယ်။ဒီလောက်ပဲလားကုလသမဂ္ဂလူခွင့်ရေးကော်မရှင်အစိုးရလူမျိုးစုလိုက်ဖေရှားရှင်းလင်းမှုလို့ဖော်ပြခံရတဲ့စစ်စင်ရေးတွေပြုလုပ်ခဲ့တဲ့မြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့မြန်မာစစ်တပ်အတွက်ဘာမှထိတိရောက်ရောက်မရှိသေးပါဘူး။ပြီးခဲ့တဲ့နိုဝင်ဘာလအတွင်းဗြိတိသျှဝန်ကြီးချုပ်ထရီဆာမေကမြန်မာစစ်တပ်ကိုပုံမိုးပြီးတော့အရေးယူမှုတွေပြုလို့ရမယ်လို့ပြက်ပြက်သားသားပြောဆိုခဲ့ပါတယ်။သူမရဲ့အဓိကနိုင်ငံသားရေးမူဝါဒမိန့်ခွန်းပြောဆိုရမှာအကြမ်းဖက်လှုပ်ဆောင်မှုတွေကြောင့်ဒုက္ခသည်တွေထွက်ပြေးတင်းရှောင်ကြရတဲ့ဖြစ်ရပ်ကိုပြစ်တင်ဝေဖန်လိုက်ပြီးလူသားလူကြီးကြုံနေရတဲ့ဘေးဒုက္ခအတွက်မြန်မာအစိုးရအထူးသဖြင့်စစ်တပ်မှာအပြည့်အဝတာဝန်ရှိတယ်ဆိုပြီးပြောဆိုလိုက်ပါတယ်။ရိုဟင်ညာတွေအပေါ်ရက်ဆက်စွာပျက်စီးရပျက်စီးကြောင်းလှုပ်ဆောင်နေမှုတွေရပ်တန့်သွားစေဖို့အတွက်နိုင်ငံတကာမိသားစုနဲ့အတူလှုပ်ဆောင်တဲ့နေရာမှာပြည်တည်နိုင်ငံအနေနဲ့ဦးစီးဦးဆောင်ရဲ့ပြုတဲ့အခမ်းကဏ္ဍကနေပါဝင်မယ်လို့ပြောကြားခဲ့ပါတယ်။ဝန်ကြီးချုပ်ရဲ့ပြောဆိုခဲ့တဲ့စကားအတိတ်ပဲရနိုင်ငံသားရေးဝန်ကြီးဟာအခုချိန်မှာမြန်မာစစ်ကောင်းဆောင်ကိုနိုင်ငံတကာရာဇဝတ်မှုခုံရုံးရှိကိုပို့ဆောင်နိုင်ရေးအတွက်ကြိုးပမ်းတင်ပါတယ်။ဒီချက်ကိုရုရှားနဲ့တရုတ်တို့ကကန့်ကွက်ကြပါလိမ့်မယ်။ဒါပေမဲ့ပြည်တည်အစိုးရဟာပြစ်မှုကျူးလွန်တဲ့သူကိုအရေးယူမှုပြုလုပ်ဖို့ကြိုးပမ်းတဲ့နေရာမှာဥဆောင်မှုကဏ္ဍကနေလှုပ်ဆောင်တင်ပါတယ်ဒီလိုသာတာဝန်ခံလှုပ်ဆောင်မှုမရှိဘူးဆိုရင်မင်းအောင်လှိုင်အနေနဲ့ကင်းလွတ်ခွင့်ရထားသလိုဆက်ပြီးတော့လုပ်နေပါလိမ့်မယ်ဒီလိုရေးယူလှုပ်ဆောင်တာဟာတရားမျှတမှုအတွက်တစ်ခုတည်းနေမကပါဘူးနောက်အနာဂတ်မှာမတရားမှုတွေထပ်ပြီးတော့ဖြစ်ပေါ်မလာအောင်ဟန်တားရလေရောက်ပါတယ်စသဖြင့်ရေးသားထားပါတယ်ဆက်လက်ပြီးတော့မြန်မာနိုင်ငံမှာမီဒီယာပေါ်ပြင်းပြင်းထန်ထန်ထိုးနှက်ခံရပြီဆိုပြီးရေးသားထားတဲ့ ANI တဲ့အွန်လိုင်းမှာဖော်ပြထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြပေးကြပါမယ်။မြန်မာနိုင်ငံအတွင်းမှာရှိတဲ့ပြည်တွင်းနဲ့ပြည်ပမီဒီယာတွေဟာစစ်အစိုးရအုပ်ချုပ်ရေးလက်ထက်ကလုံခြုံရေးကိုအကြောင်းပြပြီးတော့ဖိနှိပ်မှုတွေပြုလုပ်ခဲ့တဲ့လူမျိုးဒေါ်အောင်ဆန်းစုကြည်ရဲ့ဒီမိုကရေစီတစ်ပိုင်းအစိုးရရဲ့လက်အောက်မှာပြင်းထန်ထိုးနှက်တိုက်ခတ်မှုတွေနဲ့ကြုံတွေ့နေကြရတယ်လို့သတင်းသမားအများအပြားက CPG ကိုပြောဆိုတဲ့အကြောင်း CPG ရဲ့ website မှာဖော်ပြထားပါတယ်။အာဏာပိုင်တွေဟာစစ်အစိုးရလက်ထက်ကဥပဒေတွေကိုလိုနီခေတ်ကပြတ်ထန်းနေတဲ့ဥပဒေတွေကိုအတုံးပြူပြီးတော့တရင်ရေးသားတင်ပြမှုတွေအပေါ်ဘက်ပေါင်းစုံကနေဖိနှိပ်နေတာဖြစ်တယ်လို့ဆိုပါတယ်တရင်သမားတွေ
တက်ကြွလှူရှားသူတွေကဒီဥပဒေတွေဟာပြင်ဆင်တင်တာတွေရှိသလိုဖျက်သိမ်းတင်တာတွေလည်းရှိပြီးဒီမိုကရေစီရဲ့ပြည်ဝင်ပြောင်းလဲဖို့အတွက်အခိုင်အမာမဲပေးပြီးတော့ရွေးချယ်လိုက်တဲ့အစိုးရလက်ထက်မှာပြည်ပြင်ပြောင်းလဲမှုတွေပြုလုပ်မယ်လို့မျှော်လင့်ခဲ့ကြတယ်စသဖြင့်ရေးသားထားပါတယ်ခင်ဗျာ
ဥဆက်မိုးဝေကောက်နှုတ်တင်ပြသွားတာပါအခုဆက်လက်ပြီးတော့နည်းနည်းခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင်
ဒီကနေ့မလဲတင်ပြမယ်အီဒီယမ် အသုံးက
carrot and stick
ဖြစ်ပါတယ်စာလုံးပေါင်းက c a r r o t carrot ကမုံလာဥနီ a n d n ကနှစ် s t i c k stick ကဒီနေရာမှာနန်းနောင်အဖြစ်သုံးထားပြီး don't လို့အဓိပ္ပာယ်ရပါတယ်ဒါကြောင့်စကူရူခွန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့မုံလာဥနီနဲ့ဒုတ်ဖြစ်ပါတယ် ဒီတုန်းကတော့လာမောင်းသူတူကသူ့မောင်းနဲ့လဲကိုဆွဲတဲ့လာရှိမှာမုံလာဥနီကိုကျိုးနဲ့ချီထားတဲ့ဒုတ်ကိုလက်တစ်ဖက်ကနေကိုင်းပြီးရှေ့ကနေတန်းတန်းချပြထားကမလုံးပေးပြီးမောင်းသလိုကြံလက်တစ်ဖက်ကနေလဲလာအနေနဲ့လဲကိုမြန်မြန်ဆွဲရလေးအောင်ရိုက်ဖို့ဒုတ်ကိုကင်ထားတဲ့ရုပ်ပုံကနေဆင်းသက်လာတာဖြစ်ပါတယ်။လာကလည်းမုံလာဥနီကိုစားနိုင်ဖို့ဒီလိုမိညာပြေးလေးဝေးလေးဖြစ်နေသလို အချိန်နဲ့မှာပဲနောက်ကခိုင်ထားတဲ့ချိန်နဲ့ရိုက်ခံရရင်နာမဆိုးလို့မတက်တာပဲပြီးရတဲ့အဖြစ်ပဲဖြစ်ပါတယ်။ဒီအသုံးရဲ့အီဒီယမ်အဓိပ္ပာယ်ကအထူးသဖြင့်နိုင်ငံတကာဆက်ဆံရေးမှာသုံးနာကြပြီဖြစ်ပါတယ်။မုံလာဥနီကတော့ပေးတဲ့မလုံးနေဖြစ်တဲ့ငွေအကူအခွန်အရေးရှော့ချမှုစသဖြင့်လို့ဖြစ်ပြီးဒုက္ခတော့လက်နဲ့အင်အားသုံးတာဒဏ်ခပိတ်ဆို့မှုတွေချမှတ်တာစသဖြင့်ကိုညွှန်းတာဖြ
EDM အသေးပဲကတော့တခုခုဖြစ်မြောက်ရေးတွေစုပေးတံပေးစနစ်ကိုကျင့်သုံးတာနဲ့တူတယ်လို့ဆိုရမှာပါဒီအသုံးနဲ့ပတ်သက်တဲ့ George Scobie ရဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The carrot and stick approach to motivate the factory workers is getting good results
လုပ်ငန်းရှင်တွေကစိတ်ယုံအလုပ်သမားတွေပိုလုပ်ငန်းတွင်ကျေစီဖို့စုပေးတံပေးစနစ်အသုံးပြုတာရလကောင်းနေထွက်ပေါ်နေတာတွေ့ရတယ်လို့ကြည့်ပေးရပါတယ်ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပ
ါ The carrot and stick approach to motivate the factory workers is getting good results
ခုခုဖြစ်မြောက်ရေးတွေ့စုပေးတံပေးစနစ်ကိုကျင့်သုံးရဆိုရင် idiom အသုံးရဘယ်လိုပြောမလဲ
carrot and stick
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်တင်ဆက်နေတဲ့နနခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုကျမတို့ VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာစင်တွေမှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါရှင်အခုတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုထုတ်လွှင့်ပါပါကိုသားညူကအစီအစဉ်တင်ဆက်ပြီးတော့ဒီအစီအစဉ်ကိုထုတ်လုပ်သူကမဆုမွန်ဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဓာတ်ရိုက်လေးလိုက်အစီအစဉ်ကနေပြီးတော့ကျူးဇူးပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရခိုင်ပြည်ပခလူမျိုးရင်းနဲ့လူခွင့်ရေးဘေရာကဦးစားပေးဖြစ်မလဲဆိုတဲ့ကိစ္စကိုကျွန်တော်တို့ဆွေးနွေးကြမှာပါ။ရခိုင်ရေးကိစ္စကိုအကြောင်းပြုပြီးတော့နိုင်ငံတော်လူမျိုးရေးဆိုတဲ့ယူဆဟာလူခွင့်ရေးဆိုတာတက်ကိုမြန်မာနိုင်ငံကြီးမှာပို့ပြီးတော့နေရာရလာပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာရေးကိစ္စကိုချဉ်းကပ်တဲ့နေရာမှာနိုင်ငံတော်အချုပ်အခြာအာဏာလူမျိုးရေးကိုအလေးထားသင့်သလား။ဒါမှမဟုတ်နိုင်ငံတကာကပြောနေသူပဲလူခွင့်ရေးစံနှုန်းစံထားတွေကိုပဲဦးစားပေးသင့်သလား။ဒီနှစ်ခုဟန်ချက်ညီမြအောင်လို့ဆောင်ရွက်နိုင်မဲ့နီလာရောင်ဖြစ်နိုင်ပါလားအခုကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်အဓိကပေါင်းဝင်ဆွေးနွေးပေးဖို့အတွက်ပုဂ္ဂိုလ်2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့ဥညုံမြင့်ကိုညုံမြင့်ပါကိုညုံမြင့်ကတော့ယင်းမြန်မာပီစင်တာကတာဝန်ရှိသူတူဖြစ်ပါတယ်ခင်ဗျသူဟာဒီမြန်မာနိုင်ငံညီငယ်လူငန်းစင်တွေမှာလည်းဒေါ်လေးတက်ကြောက်ပါဝင်ခဲ့သူဖြစ်ပါတယ်နောက်တူကတော့ဒီလူငယ်နဲ့လူမှုသဟသာသာဖြည့်စင်တာကအမှုဆောင်ညွှန်ကြားရေးမှူးကိုတက်ဆွေဝင်း2ဦးစလုံးလေးတိုင်းပေါ်ကိုရောက်နေပါတယ်ခင်ဗျကျွန်တော်အရင်ဆုံးကိုညုံမြင့်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျကိုညုံကြားပါလားခင်ဗျ
โอเค
ခုနကကျွန်တော်ပြောသွားလို့ပါပဲအခုရခိုင်ပြည်နယ်ကိစ္စကိုချင်းကပ်တဲ့နေရာမှာအစိုးရအာဏာပိုင်တွေဘက်ကဒီလုံခြုံရေးရှုထောင့်ကိုပို့ပြီးတော့ပြောလာဆိုလာတယ်ကျွန်တော်လေ့လာတော့မြန်မာဒုတိယအများစုကလည်းလုံခြုံရေးရှုထောင့်ကိုတော်လေးပြောကြပါဗျ။အဲ့တော့လူခွင့်အခြေအနေကဒီကိစ္စမှာတော်လေးဘေးရောက်သွားပြီဆိုတော့ဝေဖန်နေရှိပါတယ်ကိုညိုဒီပေါ်မှာဘယ်လိုမြင်ပါလဲခင်ဗျ။အ
စိုးရနဲ့ဒီတာဝန်ရှိတဲ့ပြည်သူအနေနဲ့ဒီအနေအထားကတော့သူတို့မ မလုပ်မဖြစ်လုပ်ရတယ်လို့ကျွန်တော်ယူဆပါတယ်။ဒါနဲ့လည်းတစ်ဖက်မှာအာဒီတံတောဘက်ကပြန်ချင်နေဆိုရင်ခုနကတော့ဖန်ဒက်လို့ခေါ်တဲ့ဒီလိခွေဒီပေါ့နော်တပ်မိတပ်သားတွေတို့ဒီလိုမျိုးရင်းတပ်ပြခွေနေနေနေအာတကယ်လို့များဥပဒေရဲ့ပြန်ပါတံတောရဲ့ဒီကဲဒီဒီကိုကြောလွန်ပြီးတော့တော့ကဲကိစ္စတွေမှာလေးရဲ့အရေးကြီးတယ်ဆိုတာကိုတွေ့ရပါတယ်။အဲ့တော့တစ်ဖက်မှာဒီခြေကတဲ့ကမန်ဒါချက်အာနမတိကတော့အကျန်းဖက်သမားတွေလည်းယူဆရတယ်အကျညာထားတဲ့အစိုးရမျိုးပြီးတော့ကျညာထားတဲ့ဒီရေစံအကျန်းဖက်ဒီအာဆက်ဆက်နေနေမှာဒါတော့ကိုခလာခေခေကြီးရဲ့လောက်ပါတယ်ဒါကတစ်ဖြစ်နေတော့အမေရိကန်ပြည်အောင်စုမှာဒီကျွန်တော်တို့အာ911ပြီးတဲ့အချိန်မှာဆက်ဆက်သမားတွေဘလို့တိုက်တွေ့ခဲ့လဲဆိုတာလေးဒါလေးစဉ်းစားစရာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံရဲ့အမေရိကန်အမေရိကန်အမေရိကန်မှာကြွားချက်တော့ရှိအောင်ရှိပါလိမ့်မယ်။ဒါပေမဲ့နိုင်ငံတိုင်းမှာနိုင်ငံတော်အစိုးရတွေအနေနဲ့အကျံပက်သမားကိုဟောကိန်းကျွေးတဲ့နေရာမှာအကျံပါကိုကိန်းကျွေးပြီးတော့ဒီမှာဒီဂျနီဗာကွန်ဗင်းရှင်းမှာမရှိပါဘူး။ဒီလိုတိုင်းပြည်မှာဟောကိန်းဒီဆေးရောက်ဖြစ်ပါတယ်ဆိုပြီးရိုက်တဲ့တင်ဌာနကဆက်လာပြီးနဲ့ဟောလာဘဝန်တယ်မှာဒီကျွန်တော်တို့တော့ဒီမှာဒီချစ်တင်ကျလာချမ်းပြီးနေတာဟိုဒီလိုဆိုင်ချစ်တယ်ဆက်ဖက်ဖြစ်ပါဘူး။
ဒါပေမဲ့အဖြစ်ပြက်နဲ့ပတ်သက်ပြီးတော့နိုင်ငံတကာကရုတ်တရက်ကြည့်မယ်ဆိုလို့ရှိရင်အပြည်တွင်းထဲမှာလူခွင့်ကြီးချိုးဖောက်မှုတွေကြောင့်လူသိန်းနဲ့ချီပြီးတော့သိန်းစွာအခုဆို9,000ဒီပါပေါ့ထွက်လာရတယ်ထွက်ပြေးရတယ်ဆိုတဲ့အမြင်မျိုးပေါ့အချင်းတို့ရောက်နေပါတယ်ခင်ဗျာအဲ့တော့ဒီအချင်းတွေမှာပြောမယ်ဆိုရှင်လူခွင့်ကြီးချိုးဖောက်မှုတွေမရှိဘူးလို့လုံးလုံးပြောလို့ရရဲ့လား
ကျွန်တော်တို့ဒီအနေထားကဒီရွာတွေကနေထွက်ပြီးတော့ဒီလုံခြုံရေးတပ်ဖွဲ့ဝင်တွေဆိုရဒီနောက်တော့တခြားတိုင်းရင်းသားတွေတွေဆက်သူအနောက်ကကြတဲ့အဒီတိုင်းဒါဒီဖက်ချိုက်တဲ့အပေါ်မှာကြာကအတန်ရှုပ်ခွေးတဲ့အနေထားမှာဖြစ်ပါတယ်။အဲ့လိုရှုပ်ခွေးနေတဲ့အချိန်မှာခုနပထမတည့်ရက်နေ့လောက်မှာဒီတိုင်းဒါဒီတပ်ဖြတ်ကားတွေဒီလူဘာသာဝင်တွေစုလိုက်ပြန်လိုက်တက်ခတ်ကလျာရအချိန်မှာပြန်လေတုံ့ပြန်မှုတွေရှိနိုင်ပါတယ်။ဒါတွေကလည်းဖြစ်နိုင်ပါတယ်လေ။ခွေးချုပ်တော့မှုတွေကဖြစ်နိုင်ပါတယ်။ဒီလိုဖာမျိုးတွေဖြစ်လာတဲ့အခါမှာဒါကိုဒီအလောက်နိုင်ငံတွေအနေနဲ့ကျွန်တော်အဒီမဲ့နိုင်ငံတွေကိုကြံပေးနိုင်ရရှိမယ်ဆိုရင်ဒီကိုင်းကြွယ်ပုံကြိုင်ကြင်းနည်းနဲ့ဆက်ဆက်ပုံဆက်ဆက်နည်းကဟိုကျွန်တော်တို့ဒီကျွန်တော်နဲ့မှပြင်လေးတစ်ကောင်ပြင်လို့ကျွန်တော်ဒီတစ်ခုလုံးမျိုးရှုပ်ဖြစ်တာအင်းဒီတစ်ခုလုံးမျိုးရှုပ်ဖြစ်တယ်ဆိုတဲ့ measure ပေါ့နော်ဒီတိုင်းကြမှုစံတန်းမြင့်နေတဲ့အချိန်မှာလေဒီလိုမျိုးတစ်ဖက်နဲ့တစ်ဖက်နားလည်မှုနိုင်ငံတကာနဲ့မြန်မာနိုင်ငံမှာရှိနေတဲ့အာဏာပိုင်တွေနဲ့နားလည်မှုလဲသွားတဲ့ဒီလိုမျိုးမဖြစ်တဲ့ပါဒီတစ်ဖက်နဲ့တစ်ဖက်ဆွဆွဲမှုတွေအစိုးရပြင်ပြီးတော့ဟလာဒီနေရှင်ချင်းတွေကိုမထောက်ပြန်နိုင်ဘူးလင်းစားတွေဖြစ်နေလို့ကျွန်တော်တင်ပါတယ်
ဟုတ်ကဲ့ခင်ဗျာကုညုံမြင့်ဒီလိုင်းပေါ်မှာခဏနေပြီးအောင်ခင်ဗျာနောက်ထပ်ပင်တိုင်းဆွေးနွေးမယ်ကုသက်ဆွေဝင်ဖိတ်ခေါ်ကြပါလိမ့်မယ်ကုသက်ဆွေဝင်ခုနကကုညုံမြင့်ဆွေးနွေးကြကြားမိပါပါသူတို့ကတော့ဒီကုညုံမြင့်ရဲ့အယူဆကလည်းလက်ရှိနိုင်ငံရဲ့အနေအထားပေါ်လုံခြုံရေးရှုထောင့်ကနေပြီးတော့ gain တွေ့တယ်နောက်တစ်ဖက်မှာလူခွင့်အခြေအနေနဲ့ပတ်သက်လို့သူပြောသွားတာလည်းရှိပါတယ်ဘာများဆွေးနွေးလို့ပါလဲ
ဟုတ်ကဲ့နိုင်ငံလုံးလူနိုင်ငံလုံးတွေကိုပြောနေကြတယ်ဟုတ်ကဲ့ဒါကလည်းဒီခိုင်ကျက်နာကဒီအာဆာတိုက်ခိုက်မှုကတကယ်နိုင်ငံလုံးလူတွေကိုတကယ်အနောက်ကျပြည်နယ်တွေလောက်ရှိနေရာကြီးရဲ့ဒီသူကဆက်ချမ်းမှုတွေနေတဲ့သူဒီနေကြတယ်ဒါဆိုတော့ဒီလိုပြောနေတာလို့ပြောရတယ်အဲ့တော့ဒီအာဆာတို့ရဲ့ဘက်ကိုကြည့်တတ်တယ်ဆိုတော့ဒီမှာဆက်လာတဲ့သူတို့ဒီဖန်ဒီရဲ့လက်နဲ့ဒီပဲကြည့်ကြည့်သူတို့ဒီလိမ့်ကန်ဆုတ်ချားတဲ့ပုံစံတွေတွေ့ကြည့်ရတယ်ဒါနဲ့ဒီအဲ့ဘက်အဖွဲ့အစည်းတွေဟာလည်းဒီကဲရဲ့အဖွဲ့လောက်ကြီးကဘူးသူတို့ကဒီလိုမျိုးအောင်ဆိုတာမျိုးတွေဒီလိုဆုတ်ကြတာအဲ့တော့ဒီစကားမှုကြီးကျွန်တော်ကဘယ်လောက်ထိဟာစက်မှတ်လာလဲတကယ်လို့ဒီနိုင်ငံကြီးခဏကြီးစက်မှတ်လာလားဒီခါကြည့်စမ်းဒီအကျန့်ဖက်ကိုရဟာကြီးကကျွန်တော်ကအစ်ကမကြီးချင်းပေါ့နော်ဒီအစ်ကမကြီးအဖုံးရောက်ပါလာရေးဆိုတော့စက်ကဲမှုကိုဒီစက်မှတ်ချင်လာလားတွေ့မှုကျွန်တော်တို့ဒီတခြားသောဒီတန်တာလက်နက်ကြိုင်တို့ရှားမှုကြီးဖြစ်တဲ့ဒီဝါးတွေဒီပိုးကတ်တွေဒီအချမ်းကြီးတွေပြင်ပြီးတော့တန်တာလက်နက်ကြိုင်တွေမျိုးဒီလက်နက်ကြိုင်တွေရှားမှုကိုပြန်လို့လုပ်ပါလားဟောစက်မှတ်ပါလားလို့အစီအစဉ်တွေရုပ်ပါလို့ဆိုလို့ရှိရင်လည်းအရင်ကဒီအကျန့်ဖက်ဆိုပြီးတော့ဒီအဖုံးကနေစက်မှတ်တာအဲ့ကကြဒီစက်မှတ်ချက်ကြီးတွေကျွန်တော်ပြန်ပြီးတော့စဉ်းစားမှုတွေပါလိမ့်မယ်။နောက်ပြီးတော့ကျွန်တော်တို့ဒီနိုင်ငံတော်လုံခြုံရေးဆိုတာမျိုးကိုဆောင်ရပြီးတော့ဒီတစ်ခါမှလည်းဒီဘာသာအဲ့ဒီမျိုးကိုဘယ်လိုလုပ်ဆောင်ရမလဲ။ဘာလဲဒီမျိုးကိုပြည်ထောင်စုကိုဖြစ်အောင်မျိုးလေးဒီကျင့်ဆောင်မှုတွေလေးရှိရဲ။အကလားကြီးကျွန်တော်ဆက်ပြီးဆောင်ရမယ်။ကလားကြီးဟိုဒီတော့ဖြစ်ခဲ့တဲ့အင်းကြီးကတည်းကဆိုလို့ရှိရဒီနိုင်ငံကလည်းပြောတာတော့ဒီ6000ကျော်ကျွန်တော်အသက်ဆိုင်ရာရေးဆောင်လို့ပြောတယ်။ဆိုတော့ဒီလက်ရှိမှာတော့ဒီအင်းကြီးကဆောင်ရမှုတော့ပေါ်လာတယ်။အဲ့တော့ဒီသားကြီးကတော့ကျွန်တော်တို့ဒီလိုဒီကတကယ်တကယ်အကျံပြဖြစ်နေပြီဆိုတော့ဒါလို့ဘုရားရှင်မှာတကယ်ခွင့်တကယ်လည်းမရှိဘူးဒါအ
Okay.
Okay, kuda sewin chesu ga chana ko nyom mye ko pyan lhe pi chin ma le ko nyom mye kuna ga kuda sewin pyo twar le tema a chat ne chat twi ba le a sa ne patat lu di long nyom yi ko ta ke be nyam long nyom yi ko nyam ngai a chou cha na long nyom yi ko a sa phwe yi ya ta ke be ti kai nai lo la so le mi kun naw dutiya chat ga di yakhan kisa ruinja kisa pyo me so yin ba da yi ya khwe cha mu ri wa pa la le so le a myin na myin ne di na khu ne patat lu ko nyom mye ho khat tu tu bo no ba mya tou myan lo ba le
a man dai pyo yin no di a sa jao a sa ga sa dai da ba di so at the net the doctor can be do the muslim jewari in chesi da mho da ga te che di asa ye kha ga new talent de yi chi kai kana so yin chano chi kai de yi chano yu sa ba de now the khu ya di achan pet de di chan wi so ga ga ba yi di chin jo ga ni di chin ya da ba tam do wa tu chin ya da mho ba ai to jo so ye ni de da wo category now chano ru the election democracy so ya ga ni pi lo da ga jan pet pet chit par de ni chin ya da chit par
ကိုသက်ဆွေဝင်ခုနပြောသွားတဲ့ခါမှာအစာဖွဲကတကယ်တမ်းခိုင်မာတောင်တင်းနဲ့လက်နက်ကင်ဖွဲ့စည်းမဟုတ်ဘဲနဲ့မိကျိုးမောင်းပြက်နဲ့တိုက်နေတဲ့ဖွဲ့စည်းလို့ဖွဲ့စည်းတရက်ကနိုင်ငံတော်လုံခြုံရေးကိုထိခိုက်ပါမလားဆိုတဲ့သူကမိကွန်ရှိပါတယ
်ဟုတ်ကဲ့အဲ့ဒါကခုနပြောတယ်လေဒီဂါဇာတပ်ပြည်မှာဖြစ်နေတဲ့ Israelis တဲ့ Palestinian ဒီလူမျိုးတွေပြစ်ကတ်တာမှာသူတို့ရဲ့ဒီဟာကိုအကြမ်းဖက်နှိမ်နင်းတဲ့အနေနဲ့ကြိုက်တွေ့ပါတယ် Palestinian တွေကဂျင်းနဲ့ပေါက်တဲ့လောက်ပြီးတော့လေကြည့်တော့ဘယ်လောက်ကြည့်တုတ်တင်ရသလားဆိုတဲ့အလင်းသားကဒါမိကုံဖြစ်ပါလေအဲ့ဒီမှာတော့လောက်ပါသေးသေးကမရှိပါဘူးဒါပေမဲ့ဘွားကြီးလည်းတော့လုံးလို့မရဘူးဆိုရင်တော့ဒါ double standard ဖြစ်တယ်ဒါကဟိုကျွန်တော်တို့ဟာလာဗမာဝင်တော့ရိုက်စီကျွန်တော်လည်းတိုင်းပြည်မှာတော့တက်သူတိုက်တော့နှိမ်နေဖြစ်တဲ့ဟာမျိုးနဲ့ရှုတော့လို့ကျွန်တော်တို့ခံရှိတယ်လို့ဖြစ်ပါလေ
ဟုတ်ကဲ့ခင်ဗျာကျွန်တော်တော့ရှင်လေးအလှည့်ပေးခြင်းပါလေခတ်တူတူလေးဆွေးနွေးကြပါခင်ဗျာဆွေးနွေးခြင်းနဲ့တော့ရှင်နဲ့များလို့ပါကုစုဝေရင်လုံးဖိတ်ကောင်းကြပါလေကုစုဝေဆွေးနွေးလို့ရပါတယ်
အချုပ်ချာအနာဆိုတဲ့နေရာမှာကျွန်တော်ပြောမယ်ဆိုရင်အဲ့ဒီမိကျုံမောင်းပြင်းတဲ့အာဆအဖွဲ့ကစစ်တဲ့ခက်တဲ့ကိစ္စတွေမဟုတ်ပါဘူးဥပမာနိုင်ငံသားမဟုတ်တဲ့သူတွေကကျွန်တော်တို့နိုင်ငံကညီရပိုင်ဆိုင်မှုတွေပြီးတော့ချင်းကျွန်တော်တို့ရိုးရာညီချင်းမှုတွေပေါ့နော်အထွတ်တွေပေါ့ဒါတွေကိုလွှမ်းမိုးဖို့ပေါ့ဟိုပိုင်ဆိုင်ဖို့နော်ကျွန်တော်တို့အစဉ်အလာတွေကိုဟိုကျွန်တော်တို့အစဉ်အလာတွေနဲ့မဆိုင်တဲ့အယူအဆတွေလွှမ်းမိုးဖို့ဆိုတာဒါအချုပ်အချာအနာကိုကြည့်ကြပါဦးဗျာ
okay.
ကျွန်တော်ပြောမယ်လူခွေးဆိုတာတော့ဗျာကျွန်တော်တို့ဒီကုလသမဂ္ဂပြည်နယ်စားတဲ့အရာအဖွဲ့ဝင်တဲ့နိုင်ငံအားလုံးကဒါကိုလေးစားလိုက်နိုင်ရပါတယ်မလိုက်နိုင်လို့မရပါဘူးဆိုတော့ကျွန်တော်တက်မတော်အနေနဲ့လည်းနိုင်ငံတကာနဲ့ညီမောင်တန်းနိုင်တဲ့တက်မတော်ဖြစ်ဖို့အတွက်လူခွေးကိုလေးစားရမယ်တင်းနှံနေပေးရမယ်ပေါ့နော်ပြီးတော့ရှင်နောက်တစ်ခုကျွန်တော်ပြောချင်တာကဒီဘူးဖြစ်ခဲ့တဲ့ကြေညာလေးတဲ့မှာဒီတတိယနေ့အမျိုးတလာရဲမှာပေါ့လေဗျာဒီရောညာရီခုနှစ်သိန်းလောက်ထွက်သွားတယ်ဆိုတဲ့တင်ကအသာပြေးပြီးတော့ဟိန္ဒူတွေအတက်ခံရတဲ့အပိုင်းညက်နေတယ်။ဒါကြောင့်မို့လို့ကျွန်တော်တို့တက်မတော်အနေနဲ့ရတော့ဗျာခက်နဲ့အညီနိုင်ငံတကာနဲ့ညီမောင်တန်းမှုကတော့နော်ဒီလူခွေလေးစားမယ်တင်းနှံနေပေးဖို့လိုမယ်။နော်မြင့်မှန်စိတ်ကိုချပြီးတော့ဟိုပါပေါ့ဗျာအမြင်ကြည်ကျင်းနဲ့ကဘာကြီးကိုရှင်းပြရလိမ့်မယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်ကိုနောက်ပြောက်သွားရှင်သူဖိတ်ခေါ်လိုပါလေကိုလာမြေကိုလာမြေတူတူလေးဆွေးနွေးပြပါခင်ဗျာ
။နိုင်ငံရဲ့လုံခြုံရေးချုပ်ချာအာဏာနဲ့လူခွေရေးကြေညာအဲ့ဒါတွေကိုစဉ်းစားတဲ့အခါမှာအဲ့ဒီနိုင်ငံရဲ့ပုံမျိုးတွေ့တဲ့မှုအခြေအနေပေါ့နော်အဲ့ဒါကိုလည်းထည့်ပြီးစဉ်းစားနေတယ်ဖြစ်နေတာ။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်ဥပမာတစ်ခုပြောပါမယ်။ဒီဘောမင်းနန်းတက်တဲ့အခါကျတော့မိမိမင်းသားတွေအစုလက်ဂျုံလေးတက်တယ်။တက်တော့အဲ့ဒီမန်းမီမှာရှိတဲ့ဗန်မတ်ကဒါကိုကန့်ငွက်တယ်။ကန့်ငွက်တော့ကင်းဝင်မင်းကြီးကဘာပြောလို့လဲဒါကျွန်တော်တို့ရဲ့ထုတ်ချာအာဏာပဲတဲ့ဒါကိုဝင်ဆွတ်ကြမလို့လို့ပြောတယ်။ဆိုတဲ့အခါကျတော့မိမိဗန်မတ်ကအဲ့ဒီခက်ကကျွန်တော်တို့ပါတီမှာဒီမိုဒီစီစနစ်ကိုကိုးစားကြည့်ပြီးတော့သူ့အမြင်ကိုပြောတာဖြစ်တယ်။ကင်းဝင်မင်းကြီးကတော့ပရိသေစနစ်ကိုကိုးစားကြည့်ပြောတာဖြစ်တယ်။အဲ့တော့အမြင်နဲ့မတူဘူးနော်။ရောက်နေတဲ့စနစ်တွေမတူလို့ဒီလိုဖြစ်မြင်နေမတူတာပါ။ဒီကနေ့လည်းပဲကျွန်တော်တို့မြန်မာနိုင်ငံကဒီမိုဒီစီကိုခုမှကျင့်သုံးဆဲဖြစ်သေးတယ်။ဒီလွှင့်စစ်ကြီးကလည်းရှိနေသေးတော့ဘုလို့ကထုတ်ချာအာဏာတို့လူခွင့်ရေးတို့စဉ်းစားတဲ့အခါနိုင်ငံရဲ့အခုရောက်နေတဲ့အမျိုးသမီးမှုအဆင့်ကိုကျွန်တော်တို့ထည့်မစဉ်းစားဘဲနဲ့ဘယ်လိုမှမရဘူး။ဒါကြောင့်မို့လို့နိုင်ငံကြီးတွေအနေနဲ့လည်းပဲအရင်တော့ကလိုပိတ်ဆို့ရေးယူတာတွေရော့ပြန်ကျင့်သုံးမယ်ဆိုရင်ကျွန်တော်နိုင်ငံကဘာမှ ဟိုကုန်းကောက်တဲ့မရှိတော့အခြေအနေရောက်သွားနိုင်မှာ
ကျွန်တော်ကို
ယ်တက်ကလည်းပဲပေါ့နော်ကျွန်တော်နောက်ဆုံးမှာ
ဟုတ်ကဲ့
ဒီဒီစဲမြန်မာခေါင်းဆောင်တွေရာလည်းပဲအခုလိုပြဿနာကိုဟဲ့လားဒီပြည်သူတွေအဆင့်လောက်ကစပြီးတော့နားလည်ပြီးတော့တဖြည်းဖြည်းချင်းဖြေချော့တဲ့အဆင့်လို့တော့စူးစမ်းပြီးတော့ပေါ့နော်စူးမြင်ပြီးတော့အဲ့လိုစူးစမ်းရင်တော့အကောင်းဆုံးဖြစ်ပါမယ်လို့ကျွန်တော်
โอเคกูละมีเจซุบานอกเตี่ยวกูเฟกก่อจิมาเนกูตักไข่ตู่ตู่เลยซุนิบิวะคะเนี่ย
โชชันอันโลเคชั่นละโลชิยดิบี้เต็มมาดอชอบงกวนเนาะทรีตามีตู่กูแลนเปียวเกบูราเวลูกขุนยีอุบรีโกเปียนละต้องตับโลบี้เดตู่กูแลนเปียวเกบูราเวนอกจาตอนเนทรัคลูกขุนยีเนနိုင်ငံတော်ချုပ်ချာအနာဘယ်အောင်ဥသာပြီးလဲဆိုမြင်နေရတာပဲပဲသူဖြစ်နေနေလူခုနဲ့ချုပ်ချာအနာကိုနိုင်ငံတော်ချုပ်ချာမှာဥသာပြီးကြတဲ့လူကြီးပဲအခုရခိုင်ကိစ္စမှာရခိုင်ကိစ္စမှာအဓိကဖြစ်ရှိပြနေတော့ကိုဗီယာနာကိုမရှင်အဲသူ့ရဲ့စီရင်ခံတာပဲသူ့ရဲ့စီရင်ခံတာကိုတကဘာလုံးထောက်ခံတယ်မထောက်ခံတော့ဆိုအာသာဖွဲ့ဖွဲ့တစ်ဖွဲ့ပဲမထောက်ခံတာအဲစီရင်ခံတာဘာမှတော့အကောင်လုံးခေါ်ရသူထားလိုက်တယ
်ပင်လိုက်ဆွေးနွေးရသူတွေပြန်ပြီးအလှည့်ပေးကြပါလေအရင်ဆုံးကိုတက်ဆွေကိုဖိတ်ခေါ်ကြပါလေခင်ဗျာငုနာကကိုစိုးကြီးပြောသွားတဲ့အထက်မှာဒီအကြမ်းဖက်အဖွဲ့စည်းမှမဟုတ်ပါဘူးတဲ့နိုင်ငံသားမဟုတ်တဲ့သူတွေရဲ့စွမ်းမှုမှုဟာချော့ချာနာကိုထိခိုက်ပါလေတဲ့အဲ့တော့ဒီအခြေအနေပေါ်မှာတည်ပြီးတော့ကျွန်တဲ့ threshing တွေသူဆွေးနွေးထားတာတွေကိုပြန်ပြီးတော့တုံ့ပြန်ဆွေးနွေးပေးပါအောင်ကိုတက်ဆွေ
တော့ဘယ်နည်းအချင်းစကားမြန်မာနိုင်ငံကဖွင့်ပြမှုလို့လာမျိုးလားဆိုတော့ကြိုက်ကြတာကိုလိုရတယ်အဲ့တော့ဘယ်နည်းအချင်းစကားကျွန်တော်ရောက်ကူးတဲ့အခါကျတော့ဘယ်နည်းအချင်းစကားလမ်းနေရောကျွန်တော်မီးပိုင်းဆိုင်ရာတွေရောကျွန်တော်တို့ဒီချက်စစ်ပစ္စည်းပိုင်းရောသူကတနေ့တာလိုသွားဆိုတော့ဒီလိုဒီချက်သားနေတယ်အဲ့ဒါကျတော့ဒီအဲ့ရလူကမာတွေကဘယ်နည်းအချင်းစကားလူတွေကဘင်္ဂလီတွေကမြန်မာနိုင်ငံကိုဘာကြောင့်ဝင်လာပြီးတော့ဒီမှာလဲလို့မှလို့ကျွန်တော်စဉ်းစားလို့မရဘူးအဲ့တော့သူတို့ရဲ့ဘွားတွေသူတို့ရဲ့တပ်တွေရွှေ့ပြီးတော့မြန်မာနိုင်ငံထဲမှာလာပြီးတော့ဒီလူတွေကအလုပ်လုပ်မှလေးဆိုတဲ့မျိုးကကျွန်တော်အများကြီးမီးတယ်အဲ့ဒါလေးကျွန်တော်စဉ်းစားမှုပါပဲ
။ဟုတ်ကဲ
့။ဒီလိုဒီကဂျန်နေတာကဟိုရထားလားမရထားလားဆိုတဲ့ဟာရလေကျွန်တော်ကအထောက်အထားကြီးအများကြီးရှိခဲ့ပြီလေ။ဒီလိုမျိုးကဒီခွဲချက်လို့ဟာမြဲမတက်ကျွန်တော်ကနိုင်ငံသားသုံးဖို့ထူထပ်ချက်လို့ဟာမျိုးလေ။ဒါကြေးတာမျိုးလေရှိတယ်။ဒါနဲ့ပတ်သက်ပြီးတော့ချက်နေတဲ့ခါကျတော့ဒီမျိုးလေရှိတဲ့ခါကျတော့အကုန်လုံးကဒီကပင်လေးမျိုးမဟုတ်ဘူး၊ခိုးဝင်တိုင်းမျိုးမဟုတ်ဘူးဆိုတော့ကျွန်တော်နေနေသိကြတယ်။အချို့တို့ကကြည့်နေတယ်။တို့တော့ဒီလူတွေအကုန်လုံးကတော့ဒီခိုးဝင်တိုင်းလူမဟုတ်ဘူးတော့ဟိုကကျွန်တော်နေနေသိကြတယ်။
အကုန်လုံးမြင့်ဒါဆိုလို့ရှိရင်လုံကြုံရေးဘက်ကပြောလို့လူခွင့်ရေးဘက်ကနိုင်ငံတကာပြောနေတဲ့ဒီအခြေအနေတွေကို balance ပေါ့နော်ထိမ့်ညိနိုင်မယ်လူခွင့်ရေးအခြေအနေကောလူဒီလုံခြုံရေးမြန်မာနိုင်ငံရဲ့လုံခြုံရေးအချုပ်အခြာအနာပိုင်ရေးအခြေအနေရောထိမ့်ညိပြီးတော့သွားနိုင်တဲ့နည်းလမ်းတွေရောမရှိနိုင်ဘူးလား
အမှန်တရားတော့ရှိတယ်ခင်ဗျဒါကြောင့်လဲဆိုတော့ဒီကျွန်တော်ဒီမြန်မာနိုင်ငံမှာအစိုးရကတော်တော်ဆိုရင်ဒီခုနှစ်ပြည့်ရှိပါပြီဒီဒီမိုကရေစီလမ်းကြောင်းပေါ်မှာဟိုလာရောက်လာပြီးတော့တက်လို့ဒီနေ့ဒီဒီနိုင်ငံကြီးတွေမှာပြည့်မဆွတ်ဖြစ်တဲ့ခါတွေကတော့သက်တည်ဖြစ်ပါလေအဲ့တော့ဒီဒီမိုကရေစီနိုင်ငံစနစ်မှာရှိတဲ့စိတ်တိုင်းတက်လို့တခုနေနဲ့ရှိနေတဲ့ပြည်သားတွေလည်းကျွန်တော်အကျဉ်းကိုမြင်နေရပါတယ်။ဒီလိုချင်းလေးမှာဒီအမှန်ပုံနဲ့လည်းပြောရမယ်ဆိုရင်တော့ဒီအာဆာနဲ့ဒီပဂလီရဲ့ရှာမှုတခုလုံးကဒီမှာဒီမှာနိုင်ငံကြီးရဒီအရေးချေဖို့တခုဒီနေရာမှာဆိုရင်ဒီစကေဟာကိုစိတ်ကပြခါရလို့မနာလေးပါတဲ့အမှန်တကယ်အမှားတကယ်အလိန်တွေနဲ့ဒါဝင်ဖြစ်တာပြဖို့ကြိုးစားတဲ့အခါမှာကျွန်တော်တိုင်းပြည်အားဖြင့်စိတ်ဝင်ပြောင်းနေဆိုရင်ဇာညက်တယ်လို့ပြောရပါမယ
်။ဟုတ်ကဲ့
ကျွန်တော်ဒီလိုက်တင်နိုင်တဲ့ဟာတစ်ခုကတော့အစိုးရအနေနဲ့ဒီတော့ပုံပြီးတော့ဒီ cooperation ပေါ့နော် international နဲ့ပတ်သက်ပြီး cooperation လုပ်ဖို့တော့တစ်ခုလုပ်ပါလိမ့်မယ်။အဲ့ဒီအမှမလုပ်နိုင်ရင်တော့ခုနပြောသလို right တဲ့တင်ပြလိုက်ပုံနေရာထွက်လိုက်ဒီနေရာထွက်လိုက်ဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ်
။ချိန်လဲဆက်သွားလို့ပါအဓိကပေါင်းဆွေးနွေးပြတဲ့ဥညိုဦးမြင့်ကိုသက်ဆွေဝင်းနဲ့ဂျန်နယ်ဒရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတဲ့ဒီလိုက်ဆက်စီရင်ဒီမှာပဲရနာဝင်ပြပါခင်ဗျာ
ကုသညိုဦးစီစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကိုနားဆင်ကြတာပ
ါအမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းမှာအစိုးရအဆောက်အဦတွေနဲ့တခြားနေရာတွေကိုပိတ်မှတ်ထားတိုက်ခိုက်မှုတွေမှာစီမံကွက်ကဲနေတဲ့အဖွဲ့တွေကခေါင်းဆောင်တယောက်ပါဝင်အကြံဖက်အုပ်စုတွေရဲ့အဓိကခေါင်းဆောင်တွေကိုတရင်ပေးနိုင်ရင်စုငွေချိမြင့်မဲ့အကြောင်းအမေရိကန်ပြည်ထောင်စုကကြေညာလိုက်ပါတယ်။အဘူဘက်ကာရှက်ကူဟာလက်ရှိအစိုးရကိုဖြုတ်ချပြီးတင်းကျပ်တဲ့အစ္စလာမ်ဥပဒေအခြေခံတဲ့အစိုးရတရက်နဲ့အစားထိုးဖို့ကြိုးစားနေတဲ့နိုင်ဂျီးရီးယားအခြေစိုက်ဘိုကိုဟာရမ်အစွန်းရောက်အဖွဲ့ရဲ့ခေါင်းဆောင်ဖြစ်ပါတယ်။ဘိုကိုဟာရမ်အဖွဲ့ဟာအယ်ကိုင်ဒါ၊အယ်ရှာဘပ်တို့လိုအကြမ်းဖက်အဖွဲ့တွေနဲ့ဆက်ဆက်ပြီးတိုက်ခိုက်မှုတွေကိုစီမံနိုင်လောက်အောင်အင်အားတောင့်တင်းလာခဲ့ပါတယ်။ဘိုကိုဟာရမ်အဖွဲ့ရဲ့နံပါတ်1ခေါင်းဆောင်ရှက်ကူက2010ဇူလိုင်လတုန်းကအယ်ကိုင်ဒါနဲ့ပူးပေါင်းဖို့နဲ့အမေရိကန်အပေါ်ချိန်ချောက်မှုတွေအလုံးကိုအမိန့်ပေးခဲ့တယ်လို့အခိုင်အမာထုတ်ဖော်ပြောကြားထားပါတယ်။ နှစ်ထောင်စတခုအောက်ကလာတော့ကကုလထဏာချုပ်ရှိရာအပူဂျာမှာအနည်းဆုံးနှစ်ဆက်တူဦးသေဆုံးရှစ်ဆယ်တန်ရာရရှိခဲ့တဲ့ကားပုံးထောင်တိုက်ခိုက်မှုကသူတို့အဖွဲ့ရဲ့ပထမဆုံးအကြမ်းဖက်လုပ်ရဖြစ်ပါတယ်နှစ်ထောင်စနှစ်ခုအေဂျီလာမှာတော့အပူဂျာမှာရှိတဲ့နိုင်ဂျီးရီးယားအစိုးရသတင်းစာတိုက်ကိုဘုံခွဲခဲ့ပြီး မကြခင်မှာပဲမျိုးရေးအပါအဝင်တခြားဒေသတွေနဲ့နိုင်ငံတကာသတင်းဌာနတွေကိုတိုက်ခိုက်မယ်လို့ချိန်ချောက်ခဲ့ပါတယ်။ရှက်ကူရဲ့ဦးဆောင်မှုနဲ့ဘူကိုဟာရန်အဖွဲ့ဟာကလေးတွေရာပေါင်းများစွာကိုပြန်ပြီးဆွဲခဲ့ပြီးတစားကန်တွေအဖြစ်အထံသမားတွေအဖြစ်ဒါမှမဟုတ်တိုက်ခိုက်ရေးသမားတွေအဖြစ်အသုံးပြုခဲ့ကြပါတယ်။ရှက်ကူကအယံမြင့်မြင့်ပိန်သွယ်ပြီးအသားကနက်မှောင်ပါတယ်။နိုင်ဂျီးရီးယားနိ Kanuri Dayandamunesu Pipare, Arab Husa, Pulanine, Kanuri Badasgari Pura Bare, Tugo Namedure Pite, Abu Beka, Ski Kwane, Ima Abu Beka, Shagulo, Ludile Nyavare. The Atamu Sungwe season Ani Tugo Pamime Niago teacher Dreambi Nindugo American dollar Konatan T P Melo American Ajinya Tavare. Drain Chella Drake on Longo Songs and Sisima Pitalo, Drain Biri, Badu Bawa Pites Ragole, Leo Wet Tainting Bita Mapita, American Agri Bivare, Drain Birin Midazu Windrigole, Gagwe Bibu, American Appins and Tabi Pipare, Togello, Shakuya John Drain Pijay, Nizo American Danyo, Tomoho, Council when Yongo Satoy Nindalo, www.rewards.justice.net rewardsforjustice.net net sore website ma le la yaw tadin pe po nai ma le da ma mho email ga ni tadin pe po lo yin no email leisa ga info@rewardsforjustice.net go sa yi da pe po nai ja ba le Dapian Pon number Di Shia Shia Kunasakon Don't go Nikon Gole Dayak Koso Drin Bibo Nai Marisha
American Suya is the Bora Ni Avogu Timbialo Bibabi
Aku Nasing Yaragaro American Suya at the Bota Ni Napi Bue Abom Hojang Taman the Baby Azishin
အခုတော့သတင်းချင်းချုပ်ကိုဒေါက်ကီမျိုးသက်ကပြောပြမှာပါ။ဣသရေလ်ဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုကသူ့ကိုအောက်ကရီလိုက်ဆမ်းမှုနဲ့ဆွဲချက်တင်ဖို့အတွက်ဘယ်အရေးရှိရာရှိကပဲအကြံပြုပြီးဒါဟာနောက်ဆုံးမှာတော့ဘာမှဖြစ်လာမှာမဟုတ်ကြောင်းနဲ့သူကဣသရေလ်နိုင်ငံကိုတာဝန်သိပြီးသစ္စာရှိရှိဆက်ပြီးဦးဆောင်မှာဖြစ်ကြောင်းအင်္ဂါနေ့ရုပ်သံကနေတိုင်းပြည်ကိုပြောကြားခဲ ော်ထောက်လိုင်းကော်မတီရှိမှာမနေ့ကထွက်ဆိုခဲ့တဲ့အထက်မှာမြောက်ကိုရီးယားရဲ့ WMD ခေါ်လူအစုလိုက်ပြုံလိုက်တည်ဆည်တဲ့လက်နက်တွေဟာအမေရိကန်နဲ့မဟာမိတ်တွေကိုမဝေးတော့တဲ့အနာဂတ်မှာတိတိသားသားအန္တရာယ်ဖြစ်လာစေနိုင်တယ်လို့ထွက်ဆိုခဲ့ပါတယ်။အင်္ဂါနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှပြုလုပ်တဲ့မြန်မာအရေးဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလီကကုလသမဂ္ဂလုံခြုံရေးကောင်စီဟာရခိုင်ပြည်နယ်ကအခြေအနေတွေမှာအရေးယူတုံ့ပြန်ဖို့အတွက်ပြက်ကွက်ခဲ့တယ်လို့ဝေဖန်လိုက်ပြီးရခိုင်ပြည်နယ်ကရက်ဆက်မှုတွေဆုံးသက်အောင်အမေရိကန်နဲ့တူဒီထက်ပိုပြီးတော့ဖိအားတွေတွန်းပေးပြီးတော့လှုပ်ဆောင်ကြဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံအားလုံးကိုတိုက်တွန်းလိုက်ပါတယ်။နယူးယောက်မြို့အခြေစိုက် Pan America အဖွဲ့က2018ခုနှစ်အတွက် Pan Barbie Freedom to Write လွတ်လပ်စွာရေးသားခွင့်ဆိုတဲ့ဆုကိုမြန်မာနိုင်ငံမှာအဖမ်းဆီးခံရတဲ့တရင်တောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပေးဖို့အတွက်ရွေးချယ်လိုက်ပါတယ်
။ကျေးဇူးပါရှင်။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးတက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မဆုမြတ်မွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Zineb Abdulrahman ပါ။ဗုဒ္ဓဘုရင့်မနက်ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်လွားကတော်ရရှင်အားလုံးကိုကျေးဇူးတင်ပါတယ်ရှင်။ကျမတို့ညနေခင်းစီစဉ်ကိုတော့မြန်မာစံတော်ချိန်မနက်6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါ။ရှင်လန်းချမ်းမြေကြပါစေရှင်။ကျမအင်ဂျင်နိုင်ပ
This program has come to you from the Voice of America, Washington.